Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2015ခုနှစ်အောက်တိုဘာလ16ရက်တောက်ကြတင်ညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့စီးရီးယားနိုင်ငံနဲ့နေဆက်နီတူရကီလေကြောင်းပိုင်နယ်ထဲကျူးကျော်ဝင်ရောက်လာတဲ့လေယာဉ်တစ်စင်းကိုပစ်ချလိုက်ကြောင်းတူရကီနိုင်ငံကပြောပါရယ် Facebook စာမျက်နှာမှာကာဝေးဦးစီးချုပ်ကိုထိခောက်ဖော်ပြရဲဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထံခံထားရတဲ့မြန်မာနိုင်ငံသားတွေကိုပြန်လွတ်ပေးဖို့အမေရိကန်နဲ့လူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါရယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါ
အခုညပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေနဲ့သတင်းဆောင်မတွေထဲမှာတော့အရင်ဆုံးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကိုဘာသာရေးလူမျိုးရေးအခြေခံနဲ့တိုက်ခိုက်မှုမျိုးအဖွဲ့တစ်ခုကစနစ်တကျပြုလုပ်နေတဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့ရခိုင်ခီးစဉ်အတွင်းမှာပြောကြားခဲ့တာကိုနားဆင်ကြရမှာပါ။တခါအပြစ်ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားဒေသတွေမှာစီးရီးတင်းမာမှုမဖြစ်အောင်ညှိနှိုင်းနေကြတဲ့အခြေအနေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေရဲ့မဲဆွယ်စည်းရုံးမှုအခြေအနေ၊အင်တာနက်လူမှုကွန်ရက်စာမျက်နှာပေါ်မှာတယောလှောင်ပြောင်မှုတွေနဲ့ဆက်လင်းလို့ဖန်ဆီးမှုတွေကြောင့်အင်တာနက်သုံးစွဲသူတွေကြားကစိုးရိမ်မှုစတဲ့သတင်းဆောင်မတွေကိုနားဆင်ကြရမှာပါ။ဒီလိုသတင်းဆောင်မတွေမတိုင်ခင်အရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင်။
စီးရီးယားနိုင်ငံနဲ့နေဆက်နေတူရကီလေကြောင်းပိုင်နယ်ထဲကျူးကျော်ဝင်ရောက်လာတဲ့ဗန်နငံကမှမသိတဲ့လေယာဉ်တစ်စင်းကိုပစ်ချလိုက်ကြောင်းတူရကီနိုင်ငံကပြောပါရယ်ဒီကနေ့မှာပဲတူရကီတိုက်လေယာဉ်တွေကပစ်ချလိုက်တဲ့လေယာဉ်ဟာတုံးချိန်တန်တန်သတိပေးခဲ့ပေမဲ့တုံ့ပြန်မှုမရှိဘူးလို့လည်းတူရကီနိုင်ငံကကြေညာချက်ထုတ်ပြန်ခဲ့တာပါတူရကီသံရွှေဌာန NTV ကတော့အဝေးထိန်ဒရုန်းလေယာဉ်တစ်စင်းဖြစ်ပြီးစီးရီးယားနေဆက်နေတူရကီလေပိုင်နယ်ထဲ3ကီလိုမီတာလောက်မှာပစ်ချခံခဲ့ရတယ်လို့ပြောပါရယ်ရိုက်တာသတင်းဌာနကတော့ဒရုန်းယာဉ်ဟာရုရှားနိုင်ငံကဖြစ်လိမ့်မယ်လို့ယုံကြည်ရတဲ့အကြောင်းအမည်မဖော်ပြထားတဲ့အမေရိကန်ရာရှိသူကိုကူကားပြီးရေးသားခဲ့တာပါဒါပေမဲ့လည်းရုရှားကာဝေးဝန်ကြီးဌာနကတော့စီးရီးယားကရုရှားလေယာဉ်တွေအားလုံးအခြေစိုက်စကန်ကိုအထိခိုက်မရှိပြန်ရောက်လာတဲ့အကြောင်းနဲ့တူရကီတာဝန်ရှိသူတွေကပြစ်ချလိုက်တဲ့သတင်းကြေညာခဲ့ပြီးတဲ့နောက်မှာလည်းအစီအစဉ်တိုင်းဒရုန်းယာဉ်တွေကိုအသုံးပြုနိုင်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်စီးရီးယားနိုင်ငံက၄နှစ်ခွဲကြာပြည်တွင်းစစ်အတွင်းတူရကီနိုင်ငံကသူ့ရဲ့လေကြောင်းပိုင်နယ်ထက်ဝင်လာတဲ့စီးရီးယားဂျက်လေယာဉ်တွေရဟယာဉ်တွေကိုအရင်တုန်းကလည်းပြစ်ချခဲ့ဥပါတယ်မကြာသေးခင်တုန်းကလည်းရုရှားစစ်လေယာဉ်တွေတူရကီလေပိုင်နယ်ထက်ကျူးကျော်ဝင်ရောက်လာခဲ့တဲ့ဖြစ်စဉ်အနည်းဆုံး2ချိန်ရှိခဲ့တယ်လို့တူရကီကပြောဆိုထားပါတယ်
အာဖဂန်နစ္စတန်နိုင်ငံကနေတပ်တွေကိုတဖြည်းဖြည်းပြန်ရုပ်သိမ်းဖို့အမေရိကန်ကဆုံးဖြတ်လိုက်တာဟာအစဉ်ချင်းမဲ့လုပ်ရအဖြစ်တာလီဘန်တွေကဝေဖန်လိုက်ပြီးအမေရိကန်ပြစ်မှတ်တွေကိုတိုးမြင့်တိုက်ခိုက်သွားမယ်လို့လည်းပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဘာရက်အိုဘားမားကသူ့တာဝန်ကုံဆုံးမဲ့2019 January လမတိုင်ခင်တပ်အင်အား 9,500 အထိမလျှော့ချမီ2016တနည်းလုံးနီးပါးကိုလက်ရှိတပ်ဖွဲ့ဝင်အရေအတွက် 9,800 အတိုင်းဆက်ထားဖို့ကြေညာခဲ့တဲ့အပေါ်အစ္စလာမစ်စစ်သွေးကြော်တွေကဒီကနေ့ပဲတုံ့ပြန်ပြောဆိုခဲ့ကြတာပါ။အမေရိကန်အစိုးရကအစောပိုင်းမှာတော့ကဘူးမျိုးကအမေရိကန်တန်ယုံကိုကာကွယ်ဖို့အထူးကအာယုံစိုက်ပြီး2016ခုနှစ်အလွန်ကာလမှာတပ်ဖွဲ့ဝင်1,000လောက်သာဆက်ထားဖို့စီစဉ်ထားတာဖြစ်ပါတယ်။တာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်က VOA ကိုအီးမေးလ်နဲ့ပေးပို့ခဲ့တဲ့ကြေညာချက်ထဲမှာတော့အမေရိကန်တပ်တွေဟာအာဖဂန်ကိုကျူးကျော်မှုတွေအဆုံးသတ်မှာမဟုတ်တလို့အာဖဂန်နဲ့အမေရိကန်လူထုကိုအတုအယောင်ဂရိစကားတွေနဲ့လဲဖျားဖို့တက်တက်တာဖြစ်တယ်လို့တာလီဘန်အဖွဲ့ကယုံကြည်ထားကြောင်းဖော်ပြထားပါတယ်။သမ္မတအိုဘားမားရဲ့ဆုံးဖြတ်ချက်ဟာအာဖဂန်မှာကျူးကျော်နေတဲ့တပ်တွေအပေါ်တာလီဘန်အဖွဲ့ကဂျီဟတ်စစ်ပွဲရှိအောင်နဲ့ဆင်နွှဲနေတာကိုဟန်တာနိုင်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့တာ
ပါ။နိုင်ဂျီးရီးယားနိုင်ငံမိုက်ဒူဂူရီမြို့ဆိုမှာအနည်းဆုံးအမျိုးသမီး3ဦးကအသေးခံဘုံးခွဲတက်ခတ်ခဲ့တဲ့ကြောင်းလူလေးဦးထက်မနည်းသေဆုံးသွားပါတယ်။နိုင်ငံအရှေ့မြောက်ဘက်ကဘွန်နိုပြည်နယ်မြို့တော်မိုက်ဒူဂူရီကဗလီချောင်းတစ်ခုမှာလူ30ထက်မနည်းသေဆုံးခဲ့တဲ့အသေးခံဘုံးခွဲတက်ခတ်မှုနှစ်ခုဖြစ်ခဲ့ပြီးနိုင်ပိုင်းအကြာဒီကနေ့အယုံတက်ချိန်မှာပဲနောက်ထပ်တက်ခတ်မှုတွေဖြစ်ခဲ့တာပါ။ဒီကြောင်တက်ခဲမှုမှာပထမဘုံပေါက်ကွဲမှုကိုအကူအညီပေးဖို့ရောက်လာသူတွေအများအများသေဆုံးအောင်ဒုတိယတစ်ယောက်ကအသေးခံဘုံခွဲတက်ခဲဖို့အချိန်ကိုက်စီစဉ်ခဲ့တာလို့လည်းနိုင်ဂျီးရီးယားအရေးပေါ်ကစေတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။ဘုံပေါက်ကွဲမှုတွေကြောင့်လူပေါင်းဒါဇင်နဲ့ချီဒဏ်ရာတွေရခဲ့ကြတာပါ။ညနေပိုင်းဝတ်ပြုသူတွေဗလီထဲမှာရောက်နေချိန်မှာပဲအသေးခံဘုံခွဲတက်ခဲမှုတွေဖြစ်ခဲ့တာပါ။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ဘက်ဒေသကစစ်တိုက်စုစုလိုတိုက်ခိုက်မှုတွေအတွက်ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ပေါ်မှာတန်တရားရှိနေကြပါတယ်။တိုက်ခိုက်မှုအတွက်ဘသူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာထားတာမျိုးမရှိပေမဲ့ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကတော့တင်းကျပ်တဲ့အစ္စလာမ်ဥပဒေနဲ့အုပ်ချုပ်ဖို့ရည်ရွယ်ထားကြောင်းကြေညာခဲ့ပါတယ်။
အနောက်ဘက်ကမ်းခြေဒေသကဂျူးလူမျိုးတွေရဲ့ဘာသာရေးအထွတ်အမြတ်ထားရနေရာတစ်ခုကိုပါလက်စတိုင်းဆန္ဒပြသူတွေကမီးရှို့ဖျက်ဆီးခဲ့တဲ့အကြောင်းအစ္စရေးတာဝန်ရှိသူတွေကပြောပါရယ်ပါလက်စတိုင်းသားတွေကတော့မတိမငိမ့်အခြေအနေတွေကြားမှာနောက်ထပ်ဆန္ဒပြပွဲကြီးတွေကိုဒီကနေ့ထပ်မံပြုလုပ်ဖို့လဲပြင်ဆင်နေကြတာပါပါလက်စတိုင်းမြို့တစ်မြို့ဖြစ်တဲ့နဘူးစ်မှာရှိတဲ့ဂျိုးဆက်ပြည့်တင်ကျိုင်းကိုပါလက်စတိုင်းသား100လောက်ကမီးလောင်ပုံးတွေနဲ့ညဖက်မှာတိုက်ခိုက်ခဲ့ကြတာဖြစ်ပါရယ်နောက်ပိုင်းမှာတော့လူအုပ်ကိုပါလက်စတိုင်းအာဏာပိုင်တွေကလူစုခွဲလိုက်ပြီးမီးကိုလည်းငြိမ့်သက်ပေးခဲ့ပါရယ်ခရီးယန်ကျန်းစာအရာဂျိုးဆက်ကိုမြုံနံထားတယ်လို့ယုံကြည်ထားကြတဲ့နေရာမှာမီးလောင်မှုကြောင့်ထိခိုက်ပျက်စီးမှုဘယ်လောက်ရှိခဲ့တယ်လဲဆိုတာကိုတော့တိတိကျကျမသိရသေးပါဘူး။ Israel စစ်သက်ပြောခွင့်ရသူ Peter Lanas ကတော့တာဝန်ရှိသူတွေကိုတရားဥပဒေအရအရေးယူမှဖြစ်တယ်လို့ Joseph တင်းချိုင်းကိုပြန်လည်မွန်းမာပြီးလွတ်လပ်စွာကိုယ်ကွယ်ယုံကြည်မှုပြန်လည်ရရှိအောင်လုပ်မယ်လို့ Twitter Internet လူမှုကွန်ရက်မှာပြောဆိုခဲ့တာပါ။ Palestine သမ္မတ Mohamed Abbas ကတော့ဒီတိုက်ခိုက်မှုဟာတာဝန်မဲ့တဲ့လောက်ရအဖြစ်ပြစ်တင်ရှုံချလိုက်ပြီးစုံစမ်းစစ်ဆေးဖို့ကလည်းညွှန်ကြားထားပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့တောက်ချနေညာဘက်တဲ့ရင်းကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုကန့်သက်တဲ့ဥပဒေတွေကိုအသုံးပြုပြီးဖမ်းဆီးအရေးယူခံနေရသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနနဲ့လူ့ခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ကြပါတယ်။မြန်မာစစ်တပ်ကြီးကဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကို Facebook Internet ဆာမျက်နှာမှာပုတ်ခတ်လောင်ပြမှုနဲ့အ ਨੇ စုံလူနှစ်ယောက်ကိုမြန်မာအာဏာပိုင်ကဖမ်းဆီးလိုက်ပြီးနောက်မှာပဲအခုလိုတောင်းဆိုချက်တွေထွက်ပေါ်လာတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကတော့ကချင်မျိုးသားပက်ထရစ်ကွန်ချာလီကိုအာဏာပိုင်တွေက2013ခုနှစ်စက်တွေဥပဒေနဲ့ဖမ်းဆီးအရေးယူခဲ့တယ်ဆိုတဲ့သတင်းတွေကြားသိရတဲ့အပေါ်မှာစိတ်ပျက်မိတဲ့အကြောင်းမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာဖြစ်ပါတယ်။အလားတူဆွဆွဲချက်မျိုးနဲ့မချောစနီထုံးကိုလည်းအရေးယူခဲ့တဲ့လို့ရဟာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုကန့်သက်ရရောက်တဲ့အတွက်ဖမ်းဆီးထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့လည်းတောင်းဆိုခဲ့ပါတယ်။နိုင်ငံကလူခွင့်ရလှရှာမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်း Facebook ပေါ်မှာဖော်ပြခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးမြန်မာအာဏာပိုင်တွေကအရေးယူမှုတွေလုံဆောင်လာတဲ့လူရဲ့အပေါ်စိုးရိမ်နေကြောင်းပြောဆိုခဲ့တာပါ Facebook စာမျက်နှာမှာဖော်ပြခဲ့တဲ့အတွက်ပထမဆုံးအချိန်ဖမ်းဆီးခံရတဲ့သူတွေလို့ယူဆရတဲ့ဒီအမှုနှမှုဟာမြန်မာအာဏာပိုင်တွေက Digital လောကကိုပါဖိနှိပ်ဖို့ကြိုးပမ်းလာတဲ့လူရဲ့ဖြစ်တယ်လို့လည်းဝေဖန်ပြောဆိုခဲ့တယ်လို့လူလတ်စွာသဘောထားထုတ်ဖော်ပြောဆိုခဲ့ကြသူတွေအဖြစ်ဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့လည်း Amnesty International အဖွဲ့ကတောင်းဆိုခဲ့ပါတယ်
ကွန်ပျူတာကနေဝင်ရောက်ပြီးတော့တည်င်းအချက်အလက်ခိုးယူမှု IS အကြမ်းဖက်အဖွဲ့ကိုအမေရိကန်တပ်သားတစ်ထောင်ရဲ့ပုဂ္ဂိုလ်ရေးအချက်အလက်တွေကိုပေးအပ်မှုနဲ့ကော့ဆိုဗိုနိုင်ငံသားတယောက်ကိုအမေရိကန်နိုင်ငံကဆွဲချက်တင်လိုက်ပါတယ်။ဒီမှုဟာတရားစီရင်ရေးဌာနရဲ့ပထမဆုံးအမှုလည်းဖြစ်တယ်လို့ဆိုပါတယ်။မလေးရှားနိုင်ငံကအာဏာပိုင်တွေကအမေရိကန်အစိုးရရဲ့ဖန်ဗရာနဲ့ Arzit Farzi ကိုဖမ်းဆီးလိုက်တာပါ။သူကအမေရိကန်နိုင်ငံစီလွှဲပြောင်းပေးဖို့တရားစီရင်ဌာနကလှုပ်ဆောင်ပါလိမ့်မယ်။ Freezy ကကော့ဆိုဗို Hacker Security ဆိုတဲ့အဖွဲ့တစ်ခုကိုထူထောင်ခဲ့တယ်လို့အစိုးရရှေ့နေတွေကဆွဆွဲပြောဆိုထားပါရယ်။အမေရိကန်အခြေစိုက်ကုမ္ပဏီတွေရဲ့ကွန်ပျူတာတွေကို Freezy ကခိုးဝင်ခဲ့ပြီးအမေရိကန်တပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းပေါင်း1350ရဲ့ကိုယ်ရေးအချက်အလက်တွေကိုခိုးယူပြီးတော့အကြမ်းဖက်သမားတွေကိုပေးအပ်ခဲ့တယ်လို့ဆိုပါရယ်။ဩဂုတ်လတုန်းကJunedit Hussein လို့ခေါ်တဲ့ IS အဖွဲ့ဝင်တယောက်က Twitter လူမှုကွန်ရက်ကနေ American အစိုးရတပ်နဲ့ဝန်ထမ်းတွေရဲ့နံပါတ်တွေ၊ email တွေနဲ့ telephone number တွေကိုဖော်ပြပြီးတော့ချင်းချောက်ရေးသားခဲ့ပါတယ်။အဲ့ဒီခိုးယူခံခဲ့ရတဲ့ကိုယ်ရေးအချက်အလက်ပါ American နိုင်ငံသားတွေအပေါ်ထိခိုက်နစ်နာမှုတွေရှိခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Freezy ကပြစ်မှုကျူးလွန်ကြောင်းထင်ရှားရင်ထောင်ဒဏ်35နှစ်ပြစ်ဒဏ်ကျခံရမှာဖြစ်ပါတယ်။
တောင်ကိုရီးယားသမ္မတပတ်ကုံရဲ့ဒီကနေ့အမေရိကန်သမ္မတအင်ဂျီရိုကိုအလဲပတ်ခီးစဉ်ဟာတောင်ကိုရီးယားခေါင်းဆောင်အဖြစ်တာဝန်ယူခဲ့တဲ့2013ခုနှစ်ကစလို့ဒုတိယအကြိမ်ဖြစ်ပါတယ်။ခေါင်းဆောင်နှစ်ယောက်တွေ့ဆုံချိန်မှာတော့တောင်ကိုရီးယားနိုင်ငံရဲ့စီးပွားရေးလုံခြုံရေးနဲ့ကမ္ဘာ့ရေးရာကိစ္စတွေကိုအာရုံစိုက်ဆွေးနွေးကြမှာဖြစ်တယ်လို့နိုင်ငံခြားမဟာမိတ်ဆက်ဆံရေးကိုလည်းခိုင်မာအောင်ထပ်မံကြိုးပမ်းကြမှာဖြစ်တဲ့အကြောင်းအင်ဂျီရိုပြောခွင့်ရသူ George Arnes ကမနေ့ကပဲသတင်းတောက်တွေကိုပြောကြားသွားခဲ့တာပါ။ဒီသတင်းမှာတရုတ်နိုင်ငံရဲ့အခမ်းကဏ္ဍကိုလည်းထည့်သွင်းဆွေးနွေးမှာဖြစ်ပါတယ်။မနေ့ကတော့တောင်ကိုရီးယားသမ္မတကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပင်လယ်ကုန်းစစ်ဌာနချုပ်မှာစီးရေးပြအခမ်းအနားနဲ့တခန့်တနာကြိုဆိုခဲ့တာပါ။ပ ပြီးခဲ့တဲ့လာထဲမှာပဲတရုတ်နိုင်ငံကစီးပြအခမ်းအနားကိုတောင်ကိုရီးယားသမ္မတတက်ရောက်ခဲ့တဲ့အတွက်တရုတ်နိုင်ငံနဲ့တောင်ကိုရီးယားဆက်ဆံရေးတွေကြီးထွားလာလင့်ပြီလားဆိုပြီးစိုးရိမ်မှုတွေလည်းထွက်ပေါ်ခဲ့တာကြောင့်အမေရိကန်ကာဝေးဝန်ကြီးဌာနကိုတောင်ကိုရီးယားခေါင်းဆောင်အလဲပတ်သွားခဲ့တာနှစ်နိုင်ငံကြားဆက်ဆံရေးတွေအခိုင်အမာရှိနေစေဖြစ်တာကိုထူးထူးခြားခြားပြသမှုတစ်ခုဖြစ်နေလဲမြင်ရပါတယ်တောင်ကိုရီးယားသမ္မတကာဝေးဝန်ကြီးဟမ်မင်ကူရုနဲ့တွေ့ဆုံမှုတွင်အမေရိကန်ကာဝေးဝန်ကြီးအက်ရှ်ကာတာကလည်းအာရှပစိဖိတ်ဒေသမှာငင်းချိုင်းရင်းနဲ့လုံခြုံရေးတွေနှစ်နိုင်ငံဆက်ဆံရေးခိုင်မာဖို့အရေးကြီးတဲ့အကြောင်းထပ်မံပြောကြားခဲ့တယ်လို့လည်းပင်ဒဂွန်စစ်ဌာနချုပ်ကပြောဆိုထားပါတယ
်အရှိတောင်အာရှကာကွယ်ရေးဝန်ကြီးတွေရဲ့ထိပ်သီးဆွေးနွေးပွဲကိုလက်ခံကျင်းပနေတဲ့တရုတ်နိုင်ငံမှာဒေသရင်းငင်းချိုင်းရင်းနဲ့တင်းကျင်းရေးအတွက်ကာကွယ်ဆောင်ရှောက်နိုင်အောင်ဝဲဝန်းကြိုးပမ်းချဖို့တရုတ်ကာကွယ်ရေးဝန်ကြီးကတိုက်တွန်းခဲ့ပေမဲ့အခြေအနေအငင်းပွားနေတဲ့နယ်မြေပိုင်ဆိုင်မှုကိစ္စကိုဆွေးနွေးဖို့ကတော့ရှောင်ရှားခဲ့ပါတယ်နိုင်ငံပေါင်း10နိုင်ငံပါဝင်တဲ့အရှိတောင်အာရှနိုင်ငံများအတင်အာဆီယံကာကွယ်ရေးဝန်ကြီးတွေရဲ့အလို့သဘောတွေ့ဆုံမှုအတွင်းနယ်မြေပိုင်ဆိုင်မှုကိစ္စတွေကိုတရုတ်ကောင်ဆောင်တွေကလူသိရှင်ကြားဆွေးနွေးမဲ့အလားအလာတော့မရှိပါဘူးတရုတ်နိုင်ငံဟာအာဆီယံနိုင်ငံတွေအထူးသဖြင့်ဖိလစ်ပိုင်ဗီယက်နမ်နိုင်ငံတွေနဲ့တောင်တရုတ်ပင်လယ်ပြင်မှာသူပိုင်ကိုပိုင်အငင်းပွားနေတဲ့ဒီကိစ္စကိုအခုလိုနိုင်ငံဆောင်ဆွေးနွေးပွဲတွေမှာထက်သွင်းဆွေးနွေးဖို့ကိုတော့တရုတ်နိုင်ငံကလိုလားမှုမရှိပါဘူ
းတောက်ကြနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါအခုကစပြီးမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ကရခိုင်ပြည်နယ်ကိုဒီကနေ့ပဲစီယုံရခီရောက်ရှိသွားပါပြီ။ဘာသာရေးလူမျိုးရေးတင်မာမှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်ပေါ်မှာအများကစိတ်ဝင်စားသလိုစိုးရိမ်စိတ်တွေလည်းရှိခဲ့ကြပါတယ်။ဒီကနေ့တောင်ကုန်းမြို့မှာပြောတဲ့မိန့်ခွန်းမှာတော့ဘာသာရေးနဲ့လူမျိုးရေးအရာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ်စနစ်တကျတိုက်ခိုက်မှုတွေရှိနေတယ်လို့ဒေါက်အောင်ဆန်းစုကြည်ကပြောသွားပါတယ်။ဒီခီးစဉ်မှာလိုက်ပါသတင်းယူနေတဲ့ VOA သတင်းတောက်ကိုစီသူကိုကိုသားညိုဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ကိုစီသူရဲ့အခုဒေါက်အောင်ဆန်းစုကြည်ဒီကနေ့တောင်ကုန်းမြို့မှာမိန့်ခွန်းပြောတယ်လို့သိရပါတယ်ခင်ဗျာ။သူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်ကအများကစိတ်ဝင်စားတဲ့ခီးစဉ်ဖြစ်နေပါတယ်။အဲ့တော့ဒီတောင်ကုန်းဒီလူလူစီဝေးပွဲမှာဒေါက်ဆာစုကြည်အတိကထူးခြားခြားဘာတွေများပြောသွားလဲခင်ဗျာ
သုံးဆန်းတိုင်းပြောတာတွေကတော့ဒီ NDO မဲထဲကြဖို့ပြည်ပြင်ပြောင်းလဲရေးဆိုရအတွက် NDO အင်တာအားနဲ့မဲပေးကြဖို့ပြောရတာဗျာအဲထူးခြားတာတစ်ခုကတော့ဒေသခံတွေကနေမေးတဲ့မေးခွန်းတစ်ခုမှာဒေါက်ဆာစုကြည်ဦးဆောင်တဲ့ NDO ပါတီကများဒုက္ခဝဲမှာအနိုင်ရခဲ့လို့ NDO ပါတီတွေကသမရဖြစ်လာခဲ့တယ်ဆိုရင်ဘင်္ဂလီအရေးတွေကပို့ပြီးတော့အနေရယူလာလိမ့်မယ်ဆိုပြီးတော့ဆွေးနွေးမှုတွေနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်ကိုမေးပါရတယ်ဗျာအဲ့တော့ဒေါက်ဆန်းစုကြည်ကဒီကိစ္စနဲ့ပတ်သက်ပြီးတော့ तू ကဒီနေရာအနှံ့ပြမှာသူဒီလိုမေးခွန်းနဲ့မေးခံရတယ်ဆိုတော့ကြောင်းပြန်ပြောပါရတယ်ဗျာ
အဲ့ဒီမေးခွန်းကလေဒီပါဆိုင်ကြောင်းကဒီနိုင်ငံလုံးကမေးခံရတယ်ဒီခိုင်ပါရေမဟုတ်ဘူးအဲ့ဒီတော့ဒီဟာကသူ့တပွဲရတယ်ဒီနိုင်ငံလုံးအတိုင်းခံရတယ်စနစ်ကြစနစ်တကျဝါဒဆန်စီရေလုပ်နေတယ်ဒီမှာလိုရဲ့ပြန်ပါတယ်ကျမတို့ရဲ့တရားတော်တွေမဟုတ်ဘူးအစိုးရတစ်ခုစရာဒီမိုကရေစီအစိုးရတစ်ခုစရာလုံးဝတိုင်းလုပ်လို့ရတာမဟုတ်ပါဘူးပြည်သူရဲ့ခန္ဓာကိုစိုက်ပြီးတော့ဘာမှလုပ်မရပါဘူးဆက်ကြောပြောနေပါလားနောက်တစ်ခုကလည်းဒီလိုလူမျိုးရေးကိစ္စလူမျိုးတွေပါတယ်ဘာသာရေးနဲ့ပါတယ်ပေါ့နော်အဲ့လိုလူမျိုးရေးကိစ္စဘာသာရေးကိစ္စတွေကိုနိုင်ငံရေးအရာစီးရုံးပေါ်တုံးတာဟာမရှိဘူးအခြေခံဥပဒေကိုချောဖောက်ရရောက်ခဲ့ဆိုတာတဲ့ချုပ်ပြရအောင်ရှင်။အဲ့ဒီဖွင့်စည်းပုံအခြေခံဥပဒေကိုချိုးဖောက်လို့ရှိရင်ဥပဒေအရအရေးကြီးတယ်ပါလေ။ဒါပေမဲ့ဒီမှာတော့အဖွဲ့ချုပ်ကိုထိခိုက်တဲ့ဥပဒေချိုးဖောက်ခွင့်နဲ့ပတ်သက်လို့တော့လက်တူရှုထားတာတွေကိုဒီမှာတွေ့ရပါမယ်
။ပြီးတော့ဒီသူကဒီလူမျိုးရေးဘာသာရေးကိစ္စတွေကိုနိုင်ငံရေးမှာပါဝင်ပြီးတော့အသုံးချတာဟာဒီဖွင့်စည်းပုံအခြေခံဥပဒေကိုချိုးဖောက်ရရောက်တယ်ဆိုတဲ့အကြောင်းကိုလည်းပြောပါရစေ။
တပတ်မှာအခုဒီရခိုင်ပြည်နယ်ကိစ္စကလည်းလူမျိုးရေးဘာသာရေးရတော်လေးအထိရှမခံတဲ့အခြေအနေမှာရှိနေပါတယ်ရခိုင်လူမျိုးတွေရဲ့စိုးရိမ်ချက်တွေလည်းကျွန်တော်တို့တွေ့နေရပါတယ်အဲ့တော့ရခိုင်လူမျိုးတွေရဲ့ဒီစိုးရိမ်ချက်နဲ့ပတ်သက်လို့ဒေါက်ဆန်းစုကြည်ဘာများတုံ့ပြန်ဖြေရှင်းတာရှိပါလဲ
ကြားကိစ္စတွေကိုစဉ်းစားလာမျိုးမလုပ်ဘဲနဲ့လာမယ့်ရွေးကောက်ပွဲမှာ NLD ကိုပဲအာယုံစိုက်ပြီးတော့အဓိကမဲပေးကြတာ NLD ကနိုင်ခဲ့ရင်တော့ဒီရခိုင်ဒေသမှာငင်းငင်းကြံကြံအေးအေးချမ်းချမ်းနဲ့ပြောဒီတရားစာတမ်းနဲ့စနစ်ကြအသုံးချပြီးတော့ရခိုင်ဒေသခံသူတွေအားလုံးချမ်းသာတဲ့အခြေအနေရောက်အောင်သူကတော့အစိုးရများသူလုပ်ခွင့်ရခဲ့တယ်ဆိုရင်ဆောင်ကျင်းပေးပါမယ်လို့သူပြောပါပါဗျာ
ဟုတ်ကဲ့အခုလာကြတဲ့လူ1000လောက်ဆိုတာက NLD ကိုထောက်ခံတဲ့လူတွေပဲလားဒါမှမဟုတ်ရင်ဒေါက်ဆန်းစုကြည်ကိုစိတ်ဝင်စားလို့လာကြည့်တဲ့လူတွေလားဘလို့အကဲဖြတ်လို့ရလဲကိုစီစူ
ဒေါက်ဆန်းစုကြည်ကိုဒီကမ္ဘာမတင်ဘူးလို့လာကြည့်တဲ့လူတွေလည်းပါပါလေဗျာ ပြီးတော့အပြောင်းလဲကိုလိုလာတာကြောင့်ဒီနေရာကိုရောက်လာကြတယ်လို့လည်းချို့ကပြောပါတယ်ကကျွန်တော်ကတော့ဆန်းစုကြည်တောက်တဲ့နေရာကိုရောက်လာတာရှိတယ်ဆိုတော့ Energy Party ကြောင့်လည်းဒီနေရာကိုရောက်လာကြတယ်လို့ကျွန်တော်လုံးသက်ပါတယ်က
လုံချုံရဲ့အခြေအနေရောဘယ်လိုရှိလဲခင်ဗျာလုံချုံရဲ့အစီအမံတွေရောဘယ်လိုရှိတာတွေ့ရလဲ
Energy ကအထူးစီစဉ်ထားတဲ့လုံချုံရဲ့ Energy ရဲ့ဒီတာကန်လုံချုံကြီးတွေကတော့အတော်လေးမြန်တာကိုတွေ့ရပါတယ်ခင်ဗျာဒီလိုတွင်းနဲ့မှလည်းသူတို့ရှိနေတဲ့ဒေါ်စန်းစုကြည်ကအနီးကပ်လုံချုံကြီးတွေရှိနေတယ်ကျွန်တော်တို့မိသားပေါင်းဝင်တခြားအပြင်ကနေရောက်လာနေသူတွေအားလုံးတွေ့လဲသူတို့က Energy လုံချုံကြီးအထူးပြင်ဆင်ထားတွေ့ရပါတယ်ခင်ဗျာအဲ့ဒါအားလုံးဒီတော့အမဘိုင်ရဲ့လုံချုံကြီးနေရတော့သူ့ပြည်လေးပြည်လာရှိပါတော့ဗျာ
။ဥမာဒေါန်ဆာဆူဂျီတောင်ကုတ်တို့ဘာလို့သွားတဲ့ခါကြမှာကားတန်းဒီဘာတွေမှာအနာဘိုင်ဒီဘက်ကရဲအဆောက်ရှော့တွေပါယူပြီးလာတော့မရှိဘူးလား
။ရှင်းတယ်။ဘာမှဖြစ်တဲ့အတွက်တော့ဒီရှင်းတော့မှလုံချုံကြီးအနေငယ်လိုက်ပြီးတော့ကားနဲ့လိုက်လာတာတော့ရှိပါလေဗျာ။ပြီးတော့ဒီလန်ကုတ်လက်တွေမှာလည်းလုံချုံကြီးအနေငယ်ပေါ့နော်။ဒီနေရာတော့နှစ်ယောက်သုံးယောက်အဲ့လိုကားလေးတွေနဲ့ဆိုင်ကယ်လေးတွေနဲ့ရှိနေတာကလွင်ရင်တော့သူတို့တွေလုံချုံကြီးခြောက်ရအောင်လို့တော့မတွေ့ရပါဘူးဗျာ။
တောင်ဆန်းစုကြည်ဟာအခုဆိုရင်တောင်ကုန်းမြို့ကနေပြီးတန်တွဲကိုပြန်လဲရောက်ရှိနေပြီးညအိတ်ရန်နာမှာဖြစ်ပါတယ်။မနက်ဖြန်တန်တွဲမြို့မှာလူထုဟောပြောပွဲရှိပြီးနောက်တနေ့ကွာမြို့မှာလူထုဟောပြောပွဲရှိပါလိမ့်မယ်။ဒါပြီးရင်တော့ကွာငတိုင်းချောင်းဘက်ကနေကုန်းလန့်ခီးနဲ့အေယာဝရီတိုင်းဘက်ကိုခရီးဆက်ပါလိမ့်မယ်ရှင်။ဒီရတဲ့ရတဲ့အတွင်း Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာကာကွယ်ရေးဦးစီးချုပ်ကိုတရော်တဲ့ဓာတ်ပုံတချို့တင်ခဲ့တဲ့အတွက်ဖမ်းဆီးမှုတွေလုပ်ခဲ့တဲ့အတွက် Facebook တုံဆွဲသူတွေကြားမှာစိုးရိမ်မှုတွေတိုးလာနေပါတယ်။ဒါပေမဲ့ Facebook ပေါ်မှာအမုန်းစကားတွေရေးသားပြောဆိုကြသလိုနိုင်ငံရေးပါတီခေါင်းဆောင်တွေကိုတရော်ဝေဖန်ရေးသားမှုတွေရှိနေပေမဲ့သူတို့တွေကိုတော့ဘာကြောင့်အရေးမယူသလဲဆိုတဲ့မကြေမနက်အတန်တွေလည်းထွက်လာနေပါတယ်။အကြောင်းစုံကိုတော့နန်းလောင်ကမေးမြန်းတင်ပြထားပါရှင့်။
ပြီးခဲ့တဲ့ရက်တွေအတွင်း Facebook လူမှုကွန်ရက်စာမျက်နှာပေါ်မှာစစ်သက်ကိုလောင်ပြောင်းတဲ့ဓာတ်ပုံတင်ခဲ့သူနှစ်ယောက်ကိုဖမ်းဆီးအရေးယူမှုတွေဖြစ်လာတာကြောင့်မြန်မာနိုင်ငံထဲက Facebook သုံးဆွဲသူတွေကြားစိုးရိမ်မှုတွေတိုးလာနေပါတယ်။ Facebook စာမျက်နှာပေါ်မှာအမုန်းစကားတွေဖြန့်တာ၊ဘာသာရေးလူမျိုးရေးနဲ့ဆိုင်တဲ့ဝေဖန်ရေးသားမှုတွေ၊လောင်ပြောင်းတရော်တဲ့ဓာတ်ပုံတွေ၊အတိုက်ခံပါတီတွေကိုဝေဖန်တိုက်ခိုက်တဲ့စာသားတွေဓာတ်ပုံတွေကိုတန်းနဲ့ချီတင်နေကြပါတယ်။ဒါပေမဲ့လည်းစစ်တပ်နဲ့ဆိုင်တဲ့ဝေဖန်ရေးလုပ်ခဲ့သူတွေကိုတော့ဘာကြောင့်ဖမ်းဆီးရတာလဲဆိုတဲ့မေးခွန်းတွေ Facebook သုံးဆွဲသူတွေကြားပြောဆိုစရာတွေဖြစ်လာနေပါတယ်။ဒါကိုဒါနရှိဆောင်မြန်မာရဲ့ဥက္ကဋ္ဌကိုချမ်းချမ်းအောင်က VOA ကိုအခုလိုပြောပါရယ်
။တခြားတော့အဲ့လိုမျိုး anonymous ပေါ့နော်ဟိုအကောင့်သူတွေနဲ့နော် user မှန်တဲ့ဟာတွေကိုရှောက်ပြီး share ထားတဲ့တစ်ဖက်တူပုတ်ခတ်တာဟာမျိုးကြတော့ဘာမှအရေးတူမလုပ်ဘူးဆိုတော့ဒီလိုမျိုး screenshot ရိုက်ထားတဲ့တပ်ပုံတွေ screenshot ရိုက်ထားတဲ့ဟာတွေပေါ့နော်ပြီးတော့ဒီပြင်အတိုက်ခံပါတီကိုဒီကောင်ရေးတဲ့ဟာတွေပြီးတော့ဒီဘာဘာသားတို့ဒီလိုပေါ့နော်မျိုးဆောင်တဲ့ပတ်သက်တဲ့ဟာတွေပေါ့နော်ပြီးတော့တခြားဘာသာဝေဘာသာရေးကိုထိခိုက်ရအောင်လုပ်ထားတဲ့ပုံတွေပေါ့နော်အဲ့လိုမျိုးဟာတွေအများကြီးကိုကြတော့ဟိုအရေးတူခြင်းမရှိဘူးပေါ့နော်အချို့ဆိုရင်ဒါဒီသက်ဆိုင်ရာဟိုလူကြီးလူကြီးတွေပေါ့နော်လူကြီးတွေရဲ့အနွယ်တွေဖြစ်တဲ့တို့ရဲ့အဲဟိုသားသမီးရေးရှိမယ်တို့ရဲ့အမျိုးသမီးရေးရှိမယ်ပေါ့နော်ကတော်တွေကဆက်ရှယ်တာယူကြတော့ဘာမှရေးမလို့ဆိုပြီးတော့အဲ့လိုမျိုးဟို screenshot ရိုက်ပြီးတော့တောက်လျှောက်တင်နေတဲ့ဟာတွေကတော့ကျွန်တော်တို့ Facebook တစ်ခွေမှာတော့တရှိကျွန်တော်ကြုံတွေ့နေရပါ
တယ်။တဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိတဲ့သဘောဆိုပြီးလူတွေကြားပိုးပြီးပြောဆိုမှုတွေဖြစ်လာတဲ့အပြင်လောင်ပြောင်းတဲ့ကာတွန်းတွေရေးပြီးတော့သူတို့တွေရဲ့ဆန္ဒတွေကိုထုတ်ဖော်လာတာမျိုးတွေရှိတယ်လို့လည်းကိုချမ်းငင်းအောင်ကဆိုပါတယ်။ဒီလိုရာဖမ်းဆီးမယ်ဆိုရင်လူတစ်ဖက်သားကိုထိပါစော်ကားတဲ့ပုံတွေကိုတော့ဘာကြောင့်အရင်မယူသလဲဆိုပြီးပြောဆိုမှုတွေရှိလာတာကိုတွေ့လာရတယ်လို့လည်းဆိုပါတယ်။ရန်ကုန်မြို့ခံကိုနေမျိုးအောင်ကတော့အခုလိုမြင်ပါတယ်
။အင်းပေါ့တွန့်သွားတဲ့သဘောပေါ့ဗျာဆိုအချင်းချင်းကြားမှာတော့မှပြောနေကြတာဟုတ်ဒါတွေမလို့ချန်နေတော့ဒီအကြောင်းကသမီးတွေကတော့တချို့လူတွေကတော့ခြေတဲ့လူကအကောင့်တူတဲ့လူတွေကတော့ခြေရင်းနဲ့ခြေချမှာပေါ့နော်။ဒီတလောက်ကိုတငယ်ချင်းအတိလေးဆွေရဲမှာဆိုတိတ်လို့တာမတွေ့ကြတော့ပုံမှန်ဆိုဒီရက်ကုန်နေဆုံးတချင်းတချင်းတော့ရေးချခြေချတဲ့လူတွေကမှမတွေ့ကြတော့ဘူး။
ဒီလိုဖန်ဆီးလိုက်တဲ့အပေါ်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့ပြည်သူတွေကြားမေးခွန်းထုတ်စရာတွေရှိလာတယ်လို့ကိုချမ်းညင်းအောင်ကဆိုပါတယ်။အခုလိုအပြန်အလှန်ရေးသားနေကြတာအများကြီးရှိသလိုမီဒီယာကိုအကြောက်တရားနဲ့တုံဆွဲနေသူတွေကြားစိုးရိမ်မှုတွေရှိလာတယ်လို့ကချင်တိုင်းရင်းသူမရင်းမျောကအခုလိုပြောပါရယ်
။ဒီမြင်နေရတာကတော့ share တဲ့လူတွေလည်းထပ်ပြီးမှ share နေတယ်။နောက်ထပ်ဒီထက်ပိုပြီးမှစိုးတဲ့ပုံတွေကို combine လုပ်ပြီးမှဒီထပ်ပြီးမှတင်နေတဲ့အနေအထားမျိုးတွေလည်းတွေ့ရတာပေါ့။
ဟုတ်ကဲ့
တချို့တွေကကြတော့လူနေစုကကြတော့လည်းနည်းနည်းတွန့်သွားတာပေါ့နော်ဒီဥပဒေနဲ့ပတ်သက်ပြီးမှဒေသနာမလဲဘူးအဲငိုကိုကလည်းဒီမီဒီယာကိုအကြောက်တရားနဲ့တုံးနေရတဲ့အနေအထားမျိုးရှိတဲ့အဲဒီ user တွေအနေနဲ့ကတော့ဒီဟာတွေကိုသူတို့ share ထားတဲ့ post တွေတောင်မှပြန်ထုတ်လိုက်တဲ့ဟာမျိုးလေးတွေတယောက်နဲ့တယောက်မေးကြတဲ့ဟာမျိုးတွေပေါ့နော်ဒီလိုမျိုးစင်တူဒီ exactly ဒီလိုမျိုး post မဟုတ်တောင်မှသူညီတဲ့ post လိုမျိုးတွေတင်ထားတဲ့ဥမာ user တချို့ဆိုလို့ရှင်လဲအချင်းချင်းနဲ့လမ်းမေးကြတာပေါ့နော် chat box ကနေဟာငါ share ထားတဲ့ဟာရောအဲတရားဥပဒေနဲ့သူတို့ဒီ media ဥပဒေနဲ့ညှိနိုင်သလားမညှိနိုင်သလားဒီစသဖြင့်ဒါမျိုးလေးတွေအချင်းချင်းတွေ chat box ကနေသူတို့အဲဆွေးနွေးတဲ့အတိုင်းပြင်တယ်စသဖြင့်ပေါ့နော်ဒီလိုမျိုးအထိတ်လန့်နည်းနည်းဆိုးရင်ထိတ်လန့်တဲ့အဆင်တော့မဟုတ်ပေါ့နော်ဆိုးရင်လာတဲ့အနေအထားမျိုးတွေရှိလာတဲ့လူဒီ user တချို့လည်းတွေ့ရတယ
်ပြီးခဲ့တဲ့နှစ်တည်းအတွင်းမှာ Facebook 30သူတွေများလာတဲ့မြန်မာနိုင်ငံမှာပြည်သူတွေကသတင်းလွတ်လပ်ခွင့်ရလာတဲ့ဆိုပြီးဝမ်တာအာရနဲ့ Facebook ပေါ်မှာရေးကြပြောကြသတင်းတွေဖလှယ်ကြတာမျိုးတွေကိုတွန်းတွန်းကြဲကြဲသုံးစွဲလာကြတာပါဒါပေမဲ့လည်းဒီလိုရေးသားပြောဆိုမှုတွေလုပ်နေတဲ့လူတွေအများကြီးထဲမှာမှဒီလိုနှယောက်ကိုခုလိုဖန်ဆီးအရေးယူရာဟာ Facebook သုံးဆွဲသူတွေကိုစောင့်ကြည့်နေတဲ့အုပ်စုတစုရှိတာသိချတာကိုပြသလိုက်တာဖြစ်တယ်လို့မယိမ်မျောကပြောပါရယ်။အခုလိုပြောဆိုမှုတွေဖန်ဆီးအရေးယူမှုတွေနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဌာနကိုဆက်သွယ်ဖို့ကြိုးစားပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။တမရောကအစ်စ်ပြောင်းလဲလိုက်တဲ့အစိမ်းနှုတ်ရောင်ဝတ်စုံတစ်ကိုဒေါအောင်ဆန်းစုကြည်ရဲ့အဝတ်အစားအယောင်နဲ့နိုင်ရှင်ပြီးလူမှုကွန်ရက် Facebook စာမျက်နှာမှာတင်ခဲ့ရဆိုရဲဆွဆွဲချက်နဲ့ ARD တိုင်းမအူပင်မျိုးကမချော်စန်နီထွန်းခေါ်ချစ်သမီးကိုအော်တိုဘားလ၁၂ရက်နေ့ကဖမ်းဆီးခဲ့တာပါဒါရင်မကတမရောကကွဲရဲ့ဦးစီးချုပ်ပုတ်ချုပ်မူကြီးမင်းအောင်လိုင်းကိုလောင်ပြောင်တျော်ထားတဲ့တပ်ပုံကို Facebook လူမှုကွန်ရက်မှာတင်ခဲ့တဲ့ကိစ္စနဲ့ကိုပက်ထရစ်ကွန်ဂျာလီကိုအော်တိုဘားလ၁၄ရက်နေ့တုန်းကဖမ်းဆီးလိုက်တာလည်းဖြစ်ပါရဲ့ရှင
်နန်းလောင်ပြောပြသွားတာပါတနင်္ဂနွေလောက်ဖြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးတဲ့နောက် NCA လက်တွေ့အကောင့်ထဲပေါ်လာရေးအတွက်ပြင်ဆင်ဆောင်ရွက်မှုတွေစတင်ဆောင်ရွက်နေပါပြီ။ပြစ်ခတ်ရစဲရေးစောင့်ကြည့်မှုကော်မတီနဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ရေးကော်မတီတွေကိုဖွဲ့စည်းခဲ့ကြပြီးအဲ့ဒီမှာတော့အစိုးရအဖွဲ့ဝင်ကြီးတွေစစ်တပ်ပိုင်းကအရာရှိတွေတိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေပူးတွဲပါဝင်ခဲ့ကြပါတယ်။တစ်ဆက်တည်းမှာဆိုရင်လည်းပဲ NCA ထူထားတဲ့တိုင်းရင်းသားအဖွဲ့တွေကြားစီရေးတင်းမာမှုတွေရှိခဲ့တာကိုလည်းညှိနှိုင်းမှုတွေဒီကနေ့မှပဲလုပ်ခဲ့ကြတယ်လို့တိုင်းရင်းသားအဖွဲ့တွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကနယ်မြေစိုးမိုးမှုအပေါ်အခြေခံပြီးတင်းမာမှုတွေဖြစ်ခဲ့တဲ့ရှမ်းနယ်ပအိုင်အဖွဲ့တွေကြားမှာတော့ဒီကနေ့ညှိနှိုင်းခဲ့ကြတာပါ။ဒါပေမဲ့အဖြေရလတ်တစုံတရာတော့မထွက်ခဲ့ပါဘူးဒီညှိနှိုင်းခဲ့တာနဲ့ပတ်သက်လို့တော့သတင်းပြည်စုံကို VOE မြန်မာပိုင်းသတင်းတောက်မေခကပေးပို့ထားပါတယ်ရှင
်ရှမ်းနယ်ပအိုးအဖွဲ့တွေအကြားမှာစစ်ရေးအရာတင်းမာမှုတွေဖြစ်ခဲ့တာဟာရှမ်းပြည်နယ်တောင်ပိုင်းမောက်မယ်မြို့နယ်ကကဒူးကြီးဒေသအတွက်တင်းမာမှုတွေဖြစ်ခဲ့ရတာပါဒါနဲ့ပတ်သက်ပြီးစစ်ရေးတွေဆက်လက်တင်းမာကတိုက်ပွဲတွေဖြစ်လာမှာဆိုတဲ့အတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO အဖွဲ့နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတို့ကိုခေါ်ယူညှိနှိုင်းခဲ့တာဖြစ်ပါတယ်။ညှိနှိုင်းတဲ့အပေါ်ရလဒ်တစုံတရာတိကျစွာမထွက်ခဲ့ဘူးလို့နှစ်ဖက်အဖွဲ့တွေကပြောပါတယ်။ညှိနှိုင်းမှုအပေါ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကဗိုလ်မှူးကြီးဆိုင်လာကအခုလိုပြောပါတယ
်။မပြေပါဘူး။ပြေပါတယ်ဒါမဲ့ပြောတာပဲဖြစ်တာခေါ်ပြောတာပဲဖြစ်တာလို့မပြေပါဘူးဒါအနည်းငယ်တော့မခေါ်နိုင
်ဘူး။ PNLO အဖွဲ့ကစစ်ဦးစီးချုပ်ဗိုလ်မှူးကြီးခွန်သူရိန်ကတော့ညှိနှိုင်းမှုအပေါ်အခုလိုပြောဆိုသွားပါတယ်
။ချင်းကပါတဲ့ဒီ RCSS ပတ်ဖွဲ့လေးကိုဟလာကျွန်တော်တို့အဲ့ဒီအနည်းတစ်ပိုင်းမှာမနေပဲနဲ့ဆုတ်ခွာပေးဖို့အဲ့ဒါကိုကျွန်တော်တို့တောင်းဆိုပါတယ်ကျွန်တော်တို့ဒီကိစ္စကအခုမှပဲညှိနှိုင်းတာမဟုတ်ဘူးနေမင်းကိစ္စရပြီတော့မှနေပတ်သက်ပြီတော့မှအဲ့ဒီဒေတာဟာကျွန်တော်တို့ PNL ရဲ့အခြေပြုလှုပ်ရှားရာဒေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့နေထိုင်မှုကိုအတိမပြုခဲ့ပါဆိုတာကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်ပြီတော့မှတောင်းဆိုလာတာကြားပြီပေါ့နော်ကိစ္စရကိုကျွန်တော်တို့ဆွေးနွေးတဲ့အခါမှာဒီ RCSS ကိုဆက်လက်ဆက်နေပြီတော့မှသူတို့မှာကအဆုံးဖြတ်ပေးနိုင်မဲ့ပုဂ္ဂိုလ်ကမဖြစ်တဲ့အခါကျတော့သူတို့ရဲ့မဟုတ်ဌာနချုပ်ပါပဲဟောပါတော့တွားရောက်ဆွေးနွေးကြဖို့သူတို့ဒီလိုမျိုးပဲပြန်အကြောင်းပြန်ပါတယ
်ဒီနယ်မြေတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်ဩဂုတ်လကလေးကနယ်မြေစိုးမိုးရေးအပေါ်နှစ်ဖက်အကြားသဘောထားကွဲလွဲတာတွေဖြစ်ခဲ့မှုပါတယ်ဒီပြင်ပြီးခဲ့တဲ့စက်တင်ဘာလဆန်းမှာလည်းဒီနယ်မြေအတွက်တိုက်ပွဲတွေဖြစ်ပွားခဲ့ရမှုပါတယ်တိုက်ပွဲတွေဖြစ်ပွားရမှာမြေမြုပ်မိုင်းအသုံးပြုတာကြောင့်ဒေတာကံပြည်သူတွေထိခိုက်ဒဏ်ရာရတာရှိခဲ့ပါတယ်။လက်ရှိအငင်းပွားနေတဲ့ဒေတာဟာအရင်ကပအုပ်နီခေါ်ရှမ်းပြည်လူမျိုးပေါင်းစုံလွတ်မြောက်ရေးအဖွဲ့ရလလဖကသ ူရောလှူရှားနေမည်အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။1994ခုနှစ်မှာဇာလလဖကအစိုးရနဲ့ပြစ်ခတ်ရက်စဲခဲ့ပြီး2008ခုနှစ်မှာအဖွဲ့အတွင်းအကွဲပြဲတွေဖြစ်ပွားပြီးနောက် RCSS SSA တောင်ပိုင်းကမောက်မယ်ဒေတာကိုသူတို့ထိန်းချုပ်နေမည်အဖြစ်စိုးမိုခဲ့တာဖြစ်ပါတယ်။ဒီပေါ်မှာပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL အဖွဲ့ကလည်းသူတို့ထိန်းချုပ်နေမည်ဖြစ်ခဲ့ဘူးတာကြောင့်ဒီနေမည်ကိုပြန်လည်ရယူလိုတဲ့အတွက်တင်ပြထားပြီးဒီအပေါ်မှာအငင်းပွားနေကြတာဖြစ်ပါတယ်ရှင်
။မိခပြပြခဲ့တာပါရှင်။2015ရွေးကောက်ပွဲမှာဝင်ရရှင်ပြိုင်ကြမဲ့တတိပုဂ္ဂလတွေအနေနဲ့မဲဆွယ်စီယုံစင်မှာပုဂ္ဂိုလ်ရေးရတိုက်ခိုက်မှုတွေကြုံတွေ့ရတယ်လို့ကိုယ်စားလှယ်လောင်းတူဦးကပြောပါရတယ်။ဒါ့အပြင်တတိပုဂ္ဂလအမတ်တွေအနေနဲ့ပါတီကြီးတွေနဲ့ရှင်ပြိုင်တဲ့အခါမှာငွေရေးကြေးရေးအခက်အခဲတွေလည်းရင်ဆိုင်နေရတယ်လို့ဆိုပါရတယ်။အပြည့်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြပေးပါမယ်ရှင်။
ရွေးကောက်ပွဲကျင်းပဖို့ရက်ပေါင်း20ကျော်သာလွှဲတဲ့အချိန်မှာပါတီပေါင်းစုံနဲ့တတိပုဂ္ဂလအမတ်တွေသက်ဆိုင်ရာမြို့နယ်ဒေသအသီးသီးမှာသူထက်ငါအပြိုင်မဲဆွယ်စည်းရုံးမှုတွေလုပ်နေကြပါတယ်။တယောက်နဲ့တယောက်ရွေးကောက်ပွဲအောင်နိုင်ရေးမဲဆွယ်မှုတွေအပြိုင်လုပ်နေကြပေမဲ့လို့ပါတီတချို့ကတတိပုဂ္ဂလအမတ်တွေကိုပုဂ္ဂိုလ်ရေးအရတိုက်ခိုက်မှုတွေကြုံနေရတယ်လို့ဗဟန်းမြို့နယ်ကနေတတိပုဂ္ဂလအဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဒေါ်ညွန့်ညိုတင်းကပြောပါတယ်။
Anti ဆိုလို့ရှိရင် Anti ပုံမှာပုဂ္ဂိုလ်ရေးတိုက်ခိုက်မှုကိုနီလန်ပေါင်းစုံနဲ့ဆောင်ရွက်တယ်နော် intense နဲ့ကန်ရင်လည်းဆောင်ရွက်တယ်ပေါ့နော်ဒါစာအုပ်ထုတ်ဝေပြီးတော့လည်းဆောင်ရွက်တယ်နှုတ်ငယ်လိုက်ပြီးတော့ပြောပြီးတော့လည်းဆောင်ရွက်တယ်တခါမိုက်နဲ့ပြောပြီးတော့လည်းဒါကြီးညာပြီးတော့ဆောင်ရွက်တယ်ပေါ့
ဒီတစ်ခေါက်ကျင်းပမဲ့ရွေးကောက်ပွဲဟာအရင်ရွေးကောက်ပွဲတွေနဲ့မတူပဲနိုင်ငံရေးပါတီ60ကျော်နဲ့တတိပုဂ္ဂလအမတ်အများပြားဝင်ရောက်ရှင်ပြိုင်သွားကြမှာပါဒါပေမဲ့လည်းတတိပုဂ္ဂလအမတ်တွေအနေနဲ့ငွေရေးကြေးရေးပိုင်းမှာရောရွေးကောက်ပွဲအောင်နိုင်ရေးအတွက်လူအင်အားသုံးတဲ့နေရာမှာပါစိန်ခေါ်မှုတွေရှိနေဆဲဖြစ်တယ်လို့မင်္ဂလာတုံမြို့နယ်တိုင်းဒေသကြီးမဲဆန္ဒနယ်နှစ်ကနေဝင်ရောက်ရှင်ပြိုင်မဲ့တတိပုဂ္ဂလအမတ်ကိုမောင်မောင်လက်ကဆိုပါရယ
်ကျွန်တော်တို့တတိပုဂ္ဂလကတော့အဖွဲ့အစည်းမဟုတ်တဲ့အတွက်ကျွန်တော်ကိုပါတီတွေနဲ့ဆိုတော့လူဦးရေထောက်ပံ့မှုလူပေါ့လေနောက်ကလူထောက်ပံ့မှုအဖွဲ့အစုထောက်ပံ့မှုကနည်းတယ်ဗျတခါနောက်ပြီးတော့ငွေအင်အားကလည်းသူတို့ပါတီတွေတော့ကျွန်တော်တို့မသုံးနိုင်ပါဘူးလေအဲ့တော့ကျွန်တော်တို့ကနည်းနည်းနဲ့ကျဲကျဲဝမ်းရတဲ့အခြေအနေမျိုးတွေလုပ်နေတာသတိပုဂ္ဂလတွေ啊ကျွန်တော်တို့ဒနိုင်တပိုင်လောက်ပဲဟိုပေါ့လှဲ့တော့လှဲ့တော့ကားစီးလောက်နဲ့ဒနိုင်တပိုင်လောက်ပဲကိုယ့်ရဲ့ဟိုတွတ်တော်ကိုယ်စဲနေနေပေါ့လေကိုယ့်ရဲ့ကိုယ်စဲနေနေလိုက်ပြီးလှဲ့တာအဓိကတော့ဗနိုင်းပိုစတာထောင်ပြီးတော့တမ်ပလက်ဝေတဲ့ဥစ္စာပဲအဓိကထားပေးရတာ
ဒါအပြင်သတိပုဂ္ဂလအမတ်တွေအနေနဲ့နိုင်ငံရေးပါတီတွေလိုနိုင်ငံပိုင်ရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေမဲဆွယ်စည်းရုံးမှုတွေမလုပ်ရဘူးလို့ဒွန်ညွန်ယိုတင်းကဖွင့်ဟပါတယ်
နိုင်ငံရေးပါတီကြီးတွေကသူတို့အနှစ်30နီးပါးပါတီကိုတည်ထောင်လာပြီးတော့ပေါ့နော်အဲသူတို့ရဲ့ရန်နေရာတွေကအဆင့်ဆင့်ပေါ့နော်ဒါအလုပ်လုပ်လို့ရတိုင်းတဲ့အနေအထားတွေမှာရှိတယ်ပေါ့နော်ဒါပေမဲ့ငွေချေးရလည်းတောင့်တင်းနေပေါ့နော်ဟောဒီတို့တတိပုဂ္ဂလကိုစလဲဆိုတာကတော့ပေါ့နော်နိုင်ငံတော်ပိုင်းရုပ်မြင်သံကြားတွေရရင်လည်းရေဒီယိုတွေရရင်လည်းမဲဆွယ်စည်းရုံးခွင့်မရဘူးပေါ့နော်တခါခုနလိုဟိုအခုမှထပြီးတော့ဟိုစီယိုရေးလုပ်ငန်းတွေကိုလုပ်ကြရတယ်နော်ဒါကြောင့်မလို့ပေါ့နော်အန်တီနေနဲ့အန်တီတို့တတိပုဂ္ဂလတွေကအခက်အခဲတွေအများကြီးတွေ့ရတာ
လက်ရှိအာဏာရကြံ့ခိုက်ဖွံ့ဖြိုးရေးပါတီအပါအဝင်အတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီနဲ့တခြားအင်အားကြီးပါတီအများပြားဝင်ရောက်ရှင်ပြိုင်ကြတာမို့ပြည်သူတွေကဒီရွေးကောက်ပွဲကိုစိတ်ဝင်တစားစောင့်ကြည့်နေကြပါတယ်။ရွေးကောက်ပွဲနီလာရနဲ့မျှပါတီတွေရဲ့ပုံရိပ်တွေလည်း Bluetooth ချာမှာလွှမ်းမိုးမှုတွေရှိနေရာကြောင့်တတိပုဂ္ဂလအမတ်တွေအနေနဲ့မဲဆွယ်စည်းရုံးစင်မှာအရေးချင်းကိုပဲအဓိကထားပြီးစည်းရုံးနေရတယ်လို့ကိုမောင်မောင်လက်ကဆိုပါတယ်။
ပါတီကပုံရိပ်ရှိတယ်ဗျ။ပါတီကတော့ခုနကပြောတဲ့ NLD ဆိုဒေါ်စန်းစုကြီးရဲ့ပုံရိပ်ရှိတယ်ဗျ။နောက်တစ်ခါကြံ့ခိုင်ဖွံ့ဖြိုးရဲ့လည်းသူတို့ရဲ့လက်ရှိအစိုးရဆိုတော့သူတို့ဘက်ကလည်းသူတို့ရဲ့ထောက်ခံမင်းအင်အားရှိတယ်။ကျွန်တော်တတိပုဂ္ဂလတော့ဗျ။ကျွန်တော်တို့ရဲ့ပုဂ္ဂိုလ်ကြီးပေါ့တတိပုဂ္ဂလပုဂ္ဂိုလ်ကြီးအရေးချင်းမဲ့ကျွန်တော်တို့ဖော်ထုတ်ပြီးသွားမှာအဲ့တော့ဖော်ထုတ်စားပြည်သူလူထုကတော့ဗျမှန်တကယ်မှန်ပါတယ်ပုံရိပ်ကိုကျွန်တော်တို့ကဒီတတိပုဂ္ဂလမကျော်လွှားနိုင်ဘူးဒါတွေကသူတို့ကဥစားမလုပ်နိုင်ဘူးဒါပေမဲ့ကျွန်တော်တို့ကတတိပုဂ္ဂလကိုကျွန်တော်တို့ရဲ့ကိုယ်ပိုင်အရေးချင်းပေါ့လေကျွန်တော်တက်ပြက်တင်မှာဘယ်လိုနိုင်ငံရေးဖြတ်သန်းမှုရှိခဲ့တယ်နောက်ကျွန်တော်အတွေ့အကြုံတွေဘယ်လိုရှိတယ်နောက်ပညာရေးချင်းပဲအဲ့ဒါတွေတော့ကျွန်တော်တို့ကစီယုံပြီးလုပ်ရတာပါအားတော့နေပါမှန်ပါတယ်
မဲဆွယ်စည်းရုံးစဉ်ကာလမှာပါတီဆိုင်ဖုတ်တွေဖြည့်ဆည်းခံရတာတွေရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စည်းမျဉ်းစည်းကမ်းတွေကိုဘောင်ကျော်တဲ့မဲဆွယ်စည်းရုံးမှုတွေတွေ့လာရပေမဲ့လည်းအခုချိန်ထိတော့ပြောင်းစုရွေးကောက်ပွဲကော်မရှင်ကထိထိရောက်ရောက်ရေးရမှုတွေမလုပ်သေးပါဘူးနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ပါတီစုံရွေးကောက်ပွဲမှာပြည်သူ့လွှတ်တော်အတွက်ကိုယ်စားလှယ်ပေါင်း1945ဦးအမျိုးသားလွှတ်တော်အတွက်886ဦးနဲ့တိုင်းဒေသကြီးလွှတ်တော်အတွက်3442ဦးစုစုပေါင်းကိုယ်စားလှယ်6052ဦးဝင်ရောက်ရှင်ပြိုင်သွားကြမှာဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ16ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအချိန်ပိုင်းအတွင်းမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကိုယ်စားလှယ်လောင်းတဦးဖြစ်တဲ့ Hillary Clinton အကြောင်းအမျိုးသမီးကန္တာတခါအမေရိကန်မှာတရားဝင်နေထိုင်ခွင့်ရှိမဲ့ကန်ဆာမဲ့အကြောင်းသုတဆုံးတဲ့အမေရိကန်တစ်ခွေမှာနားဆင်ကြရမှာဖြစ်တယ်လို့သိပ္ပံတဲ့ဤပညာကန္တာမှာတော့
ကမ္ဘာပေါ်မှာကမ္ဘာဆွဲအားတန်လိုက်ဝင်ရိုးစွန်းကြီးလည်းရှိနေတယ်။ကမ္ဘာယာတီဥတုကအမြဲတမ်းရေကူးရင်ကိုထိမ့်ပေးထားနိုင်တယ်။အဲ့ဒီဟာလုံးဝမရှိတော့တဲ့အတွက
်အင်္ဂါဂျူပေါ်မှာရေရှိမရှိကိုလည်းသိကြရပါမယ်ရှင်။ဒီလိုအစီအစဉ်တွေတဲကမှအခုရင်ဆုံးအမျိုးသမီးကဏ္ဍကိုနားဆင်ကြရအောင်ပါ။2016အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီကိုကိုစားပြုရှင်ပြိုင်ခွင့်ရဖို့ကြိုးစားနေတဲ့ကိုယ်စားလှယ်လောင်းတွေရဲ့ပထမဆုံးအကြိမ်စကားစစ်ထိုးပွဲကိုအော်တိုဘာလ23ရက်နေ့က Las Vegas မြို့မှာပထမဆုံးအကြိမ်ကျင်းပခဲ့ပါတယ်။ကိုယ်စားလှယ်လောင်း၅ဦးထဲကတဦးရီသောအမျိုးသမီးကိုယ်စားလှယ်လောင်းလည်းဖြစ်နိုင်ငံကြားရေးဝန်ကြီးဟောင်းလည်းဖြစ်သမ္မတကရောဟောင်းတဦးလည်းဖြစ်တဲ့ Hillary Clinton ကနိုင်ငံအတွက်သူ့ရဲ့လှုပ်ပေးနှိုင်စွမ်းတွေနဲ့ပတ်သက်ပြီးတင်ပြခဲ့ပါတယ်။အခုလိုအသက်68နှစ်အရွယ်အဖွားအိုတဦးလည်းဖြစ်တဲ့အဖွားတဦးလည်းဖြစ်တဲ့ Hillary Clinton ရဲ့ပိုင်ပိုင်နိုင်နိုင်ပြောဆိုချက်တွေကြောင့်သူဟာ Democrat Party ရဲ့သမ္မတကိုယ်စားလှယ်လောင်းတဦးဖြစ်လာမဲ့ရှေ့ပြေးအဖြစ်သုံးသပ်ခံခဲ့ရပါတယ်။ Miss Clinton ရဲ့ပြောဆိုချက်တွေကိုဒီသတင်းပတ်အမျိုးသမီးကန္တာအတွက်ဒေါ်လာလာတန်ကကောက်နှုတ်တင်ပြပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined.
I'm Hillary Clinton. I have been proud and privileged to serve as First Lady, as a senator from New York, and as Secretary of State.
Hillary Clinton, ma, chmani ne tamra gro bin New York ye thelot do ma ne naingan ja yi win ji phi le than saung ke de sura go gung yu swa pyo pya si. Chma ga sa yong lut ma tu u ye mi phi khe de apin.ချမဟာတနှစ်အရွယ်မြေးလေးရဲ့အဖွားလေးဖြစ်ပါတယ်လို့2016အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတကိုယ်စားလှယ်ဖြစ်ဝင်ရောက်ရှင်ပြိုင်နိုင်ဖို့ကြိုးပမ်းနေတဲ့ပုဂ္ဂိုလ်၅ဦးနဲ့တူတူသောအမျိုးသမီးကိုယ်စားလှယ်ကအင်္ဂါနေ့ညက Las Vegas မှာကျင်းပခဲ့တဲ့ပထမဦးဆုံးကြိမ်စကားစစ်ထိုးပွဲမှာအခုလိုပရိသတ်နဲ့မိတ်ဆက်စကားပြောခဲ့တာပါအဲ့ဒီစကားစစ်ထိုးပွဲမှာဗမော့ပြည်နယ်ကအထက်လွှတ်တော်မှ Bernie Sanders ကသီးပုဂ္ဂလအပြင်Maryland ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Martin O'Malley နဲ့အထက်လွှတ်တော်မှဟောင်း Jim Webb ပြင် Rhode Island ပြည်နယ်အုပ်ချုပ်ရေးမှူး Lincoln Chafee တို့လည်းပါဝင်ခဲ့ကြပါတယ်။ Hillary Clinton ကသူ့ရဲ့မိတ်ဆက်စကားမှာနိုင်ငံတွေသူ့ရဲ့ကြိုးပမ်းမှုများကိုလည်းအခုလိုအလေးပေးပြောခဲ့ပါတယ
်။ I have spent a very long time, my entire adult life, looking for ways to even the odds.
ကျွန်မအနေနဲ့အရွယ်ရောက်တဲ့ဘဝတစ်လျှောက်လုံးလူတွေရဲ့ဘဝတိုးတက်ရေးအတွက်ဆောင်ရွက်ပေးနိုင်မယ့်နည်းလမ်းတွေကိုရှာဖွေခဲ့တာဖြစ်ပါတယ်။အထူးသဖြင့်ခလေးတိုင်းဟာသူတို့မွေးရာပါအခွင့်အရေးအပြည့်အဝခံစားနိုင်ရေးအတွက်ဖြစ်ပါတယ်။ပြီးခဲ့တဲ့လအတွင်းကျမဟာနိုင်ငံတော်ခီးထွက်ခဲ့ပြီးလူတွေရဲ့သဘောထားအမြင်တွေကိုမေးမြန်းပြီးနားထောင်ခဲ့ပါတယ်။ကျမအနေနဲ့လာစားပိုကောင်းစေမယ့်လုပ်ငန်းဝင်တွေဖန်တီးနိုင်ရေးအတွက်အသေးစိတ်စီမံချက်တွေချပြနိုင်ခဲ့ပါတယ်။ခြေကရန်တရားအဆောက်အုံတွေမှာယင်းဤမြုံနံရမှာဖြစ်တဲ့ပြင်တန်ရှင်းတဲ့ပတ်ဝန်းကျင်ဖန်တီးနိုင်ရေးတွေသိပ္ပံပညာသုတေသနတွေပြုလုပ်ပြီးတွေ့ရှိချက်တွေအပေါ်မှာအခြေခံကစီးပွားရေးတိုးတက်အောင်လှုပ်ဆောင်ရမှာဖြစ်ပါတယ်လို့ Mrs. Clinton ကပြောသွားတာပါဒါအပြင်သူ့ရဲ့မဲဆွယ်လှုပ်ရှားမှုမှာအဓိကအချက်နဲ့ပတ်သက်လို့လေ
At the center of my campaign is how we're going to raise wages
မဲဆွယ်လှုပ်ရှားမှုမှာအဓိကထားတာကတော့အနေဆုံးလုခလစာမြင့်တင်ရေးပါပဲ ဒါတွေမကပါဘူးစေယုံတွေမှာအမျက်ရရင်အဲ့ဒီအမျက်ရအောင်လုပ်ပြီးတဲ့စေယုံအလုပ်သမားတွေလည်းအဲ့ဒီအမျက်တွေကိုခံစားနိုင်ခွင့်ရရှိရေးအပြင်အခွန်ငွေကောက်ခံတဲ့စနစ်ဟာလည်းမျှတဖို့လိုအပ်ပါတယ်လက်ရှိမှာတိတ်ချမ်းသာသူတွေကခွန်ဆောင်လာနေနေပြီးလေလက်တန်းစားတွေကအခွန်ငွေတွေတိုးပေးနေရပါတယ်လို့ Mrs. Clinton ကပြောသွားပါတယ်ဒါအပြင်အမျိုးသမီးများအခွင့်အရေးနဲ့ပတ်သက်လို့လေသူက
And I want to do more to help us balance family and work. I believe in equal pay for equal work.
ဒီသားစုနဲ့လုပ်ငန်းကြားတာဝန်တွေမျှတနိုင်စေဖို့အမျိုးသမီးများတန်းတူလာစားအခွင့်အရေးရရှိရေးအပြင်တခြားကမ္ဘာနိုင်ငံတွေမှာလိုပဲမိသားစုကျန်းမာရေးအတွက်လာစားပြည့်ခွင့်ခံစားနိုင်ရေးအတွက်လည်းကျွန်မကြိုးပမ်းပေးလိုပါတယ်လို့ Mrs. Clinton ကပြောသွားပါတယ်။ဒါအပြင်အမေရိကန်နိုင်ငံမှာစီးပွားရေးလူမျိုးရေးလူမှုရေးကွဲပြားခြားနားမှုတွေကိုလည်းနှိစအောင်သူ့အနေနဲ့ကြိုးပမ်းလုပ်တယ်လို့သူကပြောခဲ့ပါတယ်။ဒါမှလည်းတနည်းကြရင်ဖခင်တွေအနေနဲ့သူတို့သမီးတွေကိုပြောလာနိုင်မှာကတော့
And yes, finally, fathers will be able to say to their daughters, you too can grow up to be president.
နောက်ဆုံးတနည်းကြရင်ဖခင်တွေအနေနဲ့သူတို့သမီးတွေကိုပြောလာနိုင်မှာကတော့သူတို့သမီးတွေလည်းတနည်းကြရင်အမေရိကန်သမ္မတဖြစ်လာနိုင်မယ်ဆိုတာပါပဲလို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်။ဒါပြင် Hillary Clinton ကသူနဲ့တချိန်ကသမ္မတဖြစ်ခဲ့သူ Bill Clinton တို့ရဲ့ဘဝဟာကြိုးပမ်းမှုကနေစတင်ခဲ့တာဖြစ်တယ်လို့လည်းခုလိုထောက်ပြခဲ့ပါတယ်
။ Well, you know, both Bill and I have been very blessed. Neither of us came
ကျမနဲ့ Bill နှစ်ဦးစလုံးတို့ကကံကောင်းကြပါတယ်။ဒါပေမဲ့လို့လည်းကျမတို့နှစ်ဦးစလုံးတို့ကဘဝတစ်လျှောက်လုံးသိကိုကြိုးပမ်းခဲ့ကြပါတယ်။ဘလားတူပါပဲကျမတို့ညီတူဒီနိုင်ငံမှာရှိတဲ့နိုင်ငံသားတိုင်းဟာလေအခွင့်အရေးရရှိစေဖို့ကျမကြိုးပမ်းပေးချင်ပါတယ်။မွေးရပါအခွင့်အရေးရှိကြသလိုတန်းတူအခွင့်အရေးရကြဖို့ပညာရေးအလုပ်ကိုင်းကျွမ်းကျင်မှုစသဖြင့်ကျမမှာအချက်၅ချက်စီမံချက်ရှိပါတယ်လို့ Mrs. Clinton ကပြောသွားတာပါဒါအပြင် Hillary Clinton ကသူ့ကိုသမရကတော်တူအနေနဲ့မကြည့်ပဲသူ့ရဲ့အရေးချင်းလိုက်မဲပေးချဖို့ကိုလည်းခုလိုဆော်ဩခဲ့ပါတယ
် I would not ask anyone to vote for me based on my last name I'd ask them to listen to what I'm proposing
ကျမက Mrs. Clinton ဖြစ်လို့ဘယ်သူ့ကိုမှကျမမဲမပေးခိုင်းပါဘူးကျမရဲ့လှုပ်ဆောင်ချက်တွေကိုလေ့လာပါအထက်လွှတ်တော်အမတ်တူပြင်နိုင်ငံခြားရေးဝန်ကြီးအနေနဲ့ကျမထမ်းဆောင်ချက်တွေကိုလေ့လာသုံးသပ်ပြီးကိုယ်တိုင်ဆုံးဖြတ်ကြပါကျမရဲ့ခင်မွန်းနာမည်က Clinton ဖြစ်လို့ကျမမဲဆွဲလှုပ်ရှားနေတာမဟုတ်ပါဘူးကျမဝီဝီချေခံမှုကျိုးပန်းနာကဂရိနိုင်ငံကလိုအပ်နေတဲ့ခေါင်းဆောင်ကောင်းအရေးအသွေးကျမမှာရှိတယ်ဆိုတာကိုကျမယုံကြည်တဲ့အထွတ်ကြောင့်ပါကျမအနေနဲ့ Republican တွေကိုတတိရှိရှိရင်ဆိုင်ရေးပါတယ် Barack Obama ရဲ့နေရာမှာသမ္မတအဖြစ် Republican Party ကရသွားမယ်ဆိုရင်နိုင်ငံဒုက္ခရောက်ပါလိမ့်မယ်လို့ Mrs. Clinton ကပြောသွားတာဖြစ်ပါတယ်နောက်ဆုံးအနေနဲ့ခင်မွတ်တဲ့ Bill Clinton ဟာ1993ခုက2000ခုထိ42ဦးမြောက်အမေရိကန်သမ္မတဖြစ်ထမ်းဆောင်ခဲ့သူဖြစ်တဲ့အတိုင်းခုတစ်ခါမှလည်းသူစနီး Hillary Clinton က2016သမ္မတရွေးကောက်ပွဲမှာဝင်ရွေးချယ်ခံဖို့ကြိုးပမ်းမှုနဲ့ပတ်သက်လို့လေအပြင်လူတဦးဖြစ်ရင်မကောင်းပေဘူးလားဆိုတဲ့အမိကို Hillary Clinton ကထိထိမိမိဖြေသွားပုံကတော့
Well, I can't think of anything more of an outsider than electing the first woman president, but I'm not just running because I would be the first woman president. I'm running because I have a lifetime of experience.
ပြင်လူကိုသမရတူဦးဖြစ်ရွေးမယ်ဆိုရင်အမျိုးသမီးတူကိုစံပြီးရွေးချယ်ကြည့်ပါဆိုတဲ့ကောင်းတဲ့အဖြေထက်ကျမစဉ်းစားလို့မရနိုင်ပါဘူး။ဒါပေမဲ့ကျမခုလိုဝင်ရွေးချယ်ခံမှုကြိုးပမ်းတာကတော့ကျမဘဝတစ်လျှောက်လုံးအတွေ့အကြုံရင့်ကျက်မှုရှိပြီးလူတွေရဲ့ခွင့်အရေးကလေးတွေအမျိုးသမီးတွေမိသားစုတွေရဲ့ခွင့်အရေးတွေကျုံ့ကန်ပေးနိုင်တဲ့လူဖြစ်တယ်လို့ကျမယုံကြည်တဲ့အတွက်ကြောင့်ဖြစ်ပါတယ်။ကျမအနေနဲ့မတူတာတွေကိုညှိနှိုင်းယူနိုင်သလိုကျမယက်တီချက်ကိုလည်းစွဲကင်နိုင်သူဖြစ်ပါတယ်။ဒီလိုအရေးသွေးနှစ်ယောက်ဟာဝါရှင်တန်မှာရှိဖို့လိုအပ်တာဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေအတွက်ကြိုးပမ်းပေးဖို့ကျမမှာအရေးချင်းအပြည့်အဝရှိပါတယ်လို့ Mrs. Clinton ကဖြေကြားသွားခဲ့တာဖြစ်ပါတယ်။အဲ့ဒီစကားစီထိုးပွဲကိုပရိသတ်ပေါင်းစံချိန်ကျိုး 15.3 သန်းကြည့်ရှုခဲ့ရမှာသတင်းမီဒီယာတွေရဲ့ဖော်ပြချက်အရတော့၆ကြိမ်ကျင်းပမှုရှိတဲ့ဒီမိုကရက်စကားစစ်ထိုးပွဲမှာဒီပထမအကြိမ်မှာတော့ Hillary Clinton ကဘူဆွဲသွားတဲ့အကြောင်းသုံးသပ်ရေးသားကြပါတယ်လို့ကျင်းပရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့အမျိုးသမီးကန္တာကိုစနေနေ့မနက်ပိုင်းမှတစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်
တော်ရှင်များခင်ဗျာအခုလာမယ့်ဒီအောက်တိုဘာလ18ရက်စနေတနင်္ဂနွေမှာဆိုလို့ရှိရင်ဒီနိုင်ငံတကာမှာရှိတဲ့မြန်မာတန်ယုံတွေမှာလာမယ့်ရွေးကောက်ပွဲအတွက်ဒီကြိုတင်ဆန္ဒမဲတွေကိုပြည်ပရောက်မြန်မာတွေမဲပေးကြမှာဖြစ်ပါတယ်အဲ့တော့ဒီကြိုတင်ဆန္ဒမဲပေးတာနဲ့ပတ်သက်လို့နိုင်ငံတကာမှာကြိုတင်ဆန္ဒမဲပေးကြတာနဲ့ပတ်သက်လို့အတွေ့အကြုံတွေနောက်မဲပေးကြတဲ့အခြေအနေဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလာမယ့်စနေညပိုင်းဒဲအဒီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့တဲ့သတင်းရှင်တွေကိုယ့်ရဲ့အတွေ့အကြုံတွေကိုဖလှယ်ပြောဆိုလို့တဲ့သတင်းရှင်တွေ view မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကျွန်တော်တို့ကနေပြီးတော့ဒဲအဒီလိုက်အစည်းအဝေးမှာပြန်လည်ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်ဒါမှမဟုတ်ကိုဆွနေလိုတဲ့အမြင်နောက်မင်းများလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွနေကြမယ်တော်ရရှင်တွေကိုကျူးလွန်ပါတယ
်။စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွနေလက်ပွင့်နဲ့အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပြစီရှင်။အခုတုတ္တဆောင်လေးအမေရိကန်တခွင်ကိုဆက်ကြပါရအောင်ပါ။အမေရိကန်ပြည်ထောင်စုမှာရွှေပြောင်းခြေချနေထိုင်ခွင့်ရမယ့် DV ကန်ဆမ်းမဲလျှောက်လွှာတွေစတင်လက်ခံနေပါပြီ။ DV လျှောက်လွှာဖြည့်ဆွက်ပုံနဲ့လျှောက်လွှာဖြည့်စင်မှာအချက်လက်ပြည့်ပြည့်စုံစုံဖြည့်ဆွက်ဖို့ကြုံရတတ်တဲ့အခက်အခဲတချို့ကြောင့်အခုတစ်ပတ်တုတ္တဆောင်လေးအမေရိကန်တခွေမှာကိုအောင်အောင်ကမဆုမွန်နဲ့အတူတင်ဆက်ပေးထားပါတယ်ရှင်။
2019ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်ခွင့်ရမယ် diversity visa လို့ခေါ်တဲ့ဒီ DV ကန်ဆယ်မဲ့လျှောက်လာတွေကိုစတင်လက်ခံနေပါပြီမဆမွန်ရေအော်တိုဘာလ1ရက်နေ့ကနေနိုဝင်ဘာလ3ရက်နေ့အထိဒီလျှောက်လာတွေကိုလက်ခံသွားမယ်ဆိုပြီးအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဌာနအင်တာနက်စာမျက်နှာမှာဖော်ပြထားတယ်ဗျနောက် DV လျှောက်လာတွေကို www.dvlottery.state.gov အင်တာနက်စာမျက်နှာမှာလျှောက်လို့ရတယ်ဆိုတာကိုလည်းဖော်ပြထားတယ်လေ
ဟုတ်ပါတယ်ကိုအောင်ရေ DV လျှောက်လွှာတွေကိုအွန်လိုင်းကနေပဲလျှောက်ရမှာဖြစ်ပါတယ်ဒီလိုမျိုးလျှောက်တဲ့အခါမှာလျှောက်ပြီးသွားလို့ရှိရင်ကိုယ့်ရဲ့လက်ခံအတွက် print တစုံထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှကိုလျှောက်ထားတဲ့လျှောက်လွှာကဘယ်အခြေအနေကိုရောက်နေပြီလဲနောက်ပြီးတော့ကို DV ကန်ဆယ်မဲ့ပေါက်မပေါက်ဆိုတာကိုပြန်ပြီးတော့ကြည့်လို့ရနိုင်အောင်လို့လေဒါနဲ့ DV ကန်ဆယ်မဲ့အကြောင်းကိုလည်းနည်းနည်းပြောပြပေးပါအောင်ကိုအောင်ရေ
DV ကန်ဆယ်မဲ့ဆိုတာကတော့ American ပြည်တော်စုမှာရွှေ့ပြောင်းအခြေချနေထိုင်ခြင်းသူတွေလျှောက်လို့ရတဲ့ကန်ဆယ်မဲ့တစ်မျိုးလို့ဆိုရမှာပေါ့ဗျာ2019ခုနှစ်အတွက် American ကိုလာရောက်အခြေချနေထိုင်ဖို့လူပေါင်း 5,000 လောက်ကို American ဆိုရကခွင့်ပြုมาဖြစ်ပြီးတော့အဲ့လိုလာရောက်ခွင့်ရဖို့လျှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ
်ဟုတ်ကဲ့ရှင်ကျမတို့အိနီးချင်းဖြစ်တဲ့တရုတ်တို့အိနီးယားဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နိုင်ငံတွေကလူတွေတော့ဒီ DV ကန်ဆယ်မဲ့ကိုလျှောက်လို့မရဘူးနော်ဘာဖြစ်လို့လဲဆိုတော့လွန်ခဲ့တဲ့5နှစ်အတွင်းကအဲ့ဒီနိုင်ငံတွေကနေပြီးတော့အမေရိကန်ပြည်ထောင်စုကိုလာရောက်ပြီးတော့အခြေချတဲ့သူတွေက5000လောက်ရှိနေလို့ပါတဲ့ဒါနဲ့ DB visa လျှောက်ဖို့ဘလို့အရေးအချင်းမျိုးတွေရှိဖို့လိုတာလဲဆိုတာကိုလည်းပြောပြပေးပါအောင်ကိုကောင်အောင်ရဲ့
ကောင်းပါပြီမဆမွန်ကြီးဒီလို DB လျှောက်ဖို့အတွက်လိုအပ်တဲ့အရေးအချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့5နှစ်အတွင်းမှာလှုပ်တဲ့အလုပ်မှာလှုပ်သက်2နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုပ်ကိုလုပ်ကင်ဖို့အတွက်သင်တန်းနှစ်နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်။တကယ်လို့အဲ့ဒီလိုအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘလို့သင်တန်းမျိုးလဲဆိုတာကိုသိချင်ရင်တော့ www.onetonline.org မှာတွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဟုတ်ပါတယ်အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာ DV လျှောက်လွှာပိတ်ရဖြစ်တဲ့နိုဝင်ဘာလအထိစောင့်ဆိုင်းတာမျိုးမလုပ်ဖဲနဲ့စိုးနိုင်သမျှစောစောလျှောက်လွှာတင်ဖို့ကိုလည်းသတိပေးထားပါတယ်ဘာလို့လဲဆိုတော့လျှောက်လွှာပိတ်ရနီးကပ်လာတဲ့အချိန်မှာလျှောက်တဲ့သူတွေကပြုံပြီးတော့လျှောက်တာကြောင့် internet website နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်မှာအရေးကြီးတာကတော့လူတစ်ယောက်ကိုတစ်ချိန်ပဲ DV လျှောက်လွှာကိုလျှောက်ထားနိုင်မှာဖြစ်ပါတယ်အစင်းမြင့်ဤပညာတွေကိုသုံးပြီးတော့စီးစစ်တာကြောင့်နှစ်ကြိမ်လျှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီလျှောက်လွှာရှင်ကိုပယ်လိုက်မှာဖြစ်ပါတယ်ကိုအောင်ရဲ့
ဒါအပြင် DV လျှောက်လွှာတွေကို website မှာဖြည့်ဆွက်ရမှာကိုဘာသာဖြည့်ဆွက်ဖို့ကိုလည်းတိုက်တွန်းအကြံပြုထားပါတယ်တခြားသူကိုဖြည့်ဆွက်ခိုင်းမယ်ဆိုရင်လည်းအဲ့ဒီဖြည့်ဆွက်ချိန်မှာကိုကိုယ်တိုင်ရှိနေဖို့ကိုလည်းတိုက်တွန်းထားပါတယ်ဒါမှသာလိုအပ်တဲ့ကိုယ့်ရဲ့အချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွက်နိုင်အောင်လုပ်ပါမေးထားတဲ့မေးခွန်းအလုံးကိုဖြည့်ဆွက်ဖို့လိုပြီးတော့လျှောက်လွှာပြီးဆုံးချိန်ဒီအင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကလက်ခံရရှိကြောင်းနဲ့ကို့လျှောက်လွှာနံပါတ်ပေါ်လာပါလိမ့်မယ်အဲ့ဒီအခါမှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးတော့နောက်ရွေးချယ်ခံရတဲ့စာရင်းတွေကိုထုတ်ပြန်တဲ့အခါမှာအ ဲ့ဒီနံပါတ်နဲ့ပြန်လည်ရှာဖွေရမှာဖြစ်ပါတယ်
။ရှောက်လွာမှာကိုယ့်ရဲ့အချက်လက်တွေကိုဖြည့်ဆွတ်ရမယ်အပြင်ကိုယ့်ရဲ့ passport ဓာတ်ပုံကိုလည်းထည့်သွင်းပေးရမှာပါ။အဲ့ဒီဓာတ်ပုံကတော့ရှောက်လွာမလျှောက်ခင်မတိုင်ခင်6လအတွင်းမှာရိုက်ကူးထားတဲ့ဓာတ်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံမှာပြုပြင်ထားတာတွေလုပ်လို့မရပါဘူး။နောက်တစ်ခုကတော့အခုလိုမျိုး DV ကန်ဆန်းမဲ့ရှောက်လာအတွက်အခချင်းငွေပေးပြီးတော့ဝယ်စရာလည်းမလိုပါဘူးဘယ်သူမဆိုတတ်မှတ်ထားတဲ့အချက်လက်တွေနဲ့ကိုက်ညီသူတိုင်းရှောက်ထား권ရှိပါတယ်အားလုံးအချက်လက်တွေစုံပြီးဆိုရင်ရှောက်လာကိုအင်တာနက်ကနေပို့ပြီးတဲ့နောက်2016ခုနှစ်မေလ3ရက်နေ့ကျရင် DV ရှောက်လာတင်တဲ့အင်တာနက် website စာမျက်နှာကိုပြန်လာပါအဲ့ဒီမှာကိုရွေးချယ်ခံရခြင်းရှိမရှိဆိုတာပြန်ပြီးတော့ကြည့်ရှုနိုင်မှာဖြစ်ပါတယ်ဒါနဲ့မြန်မာပြည်ကနေပြီးတော့ DV ကန်ဆန်းမဲ့ပေါက်ပြီးတော့အမေရိကန်ကိုရောက်လာကြတဲ့သူတွေတော်တော်လေးများတယ်နော
်ဟုတ်ပါတယ်ဗျာ American Dream American Aim ကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်းဒီ American အထိခြေစန့်လာကြတာပေါ့ဗျာပညာရေးကျန်းမာရေးလူမှုရေးကစလို့သားသမီးတွေအတွက်လည်း American ကိုလာကြတဲ့သူတွေရှိပါတယ်ကန်ဆန်းမဲ့ပေါက်ပြီးတော့ American ပြည်ထောင်စုကိုရောက်လာပြီးမျှော်လင့်ခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိသလိုအခက်အခဲတချို့တွေကြုံခဲ့ရတဲ့သူတွေလည်းရှိတယ်လို့ဆိုကြတယ်ဗ
ျဟုတ်တယ်ရှင်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာနိုင်ငံသားတွေကပြန့်ကျဲပြီးတော့နေထိုင်ကြတာမှာအမေရိကန်ပြည်ထောင်စုရဲ့အရှေ့ဘက်ခြမ်းမှာဆိုရင် Washington DC New York အနောက်ဘက်ခြမ်းမှာဆိုရင် California မြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်မြန်မာအများအပြားအခြေချပြီးနေထိုင်ကြတာများပါတယ်တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30လောက်ခန့်ကလာရောက်ပြီးတော့အခြေချနေကြတာလေ
DV ကန်ဆန်းမဲ့ပေါက်ပြီးတော့လာကြတဲ့သူတွေလည်းရှိကြတာမှာအလုံနဲ့ပတ်သက်လို့ကတော့မြန်မာတွေဟာကြိုးစားတယ်ရိုးသားတယ်ဆိုပြီးအလုံရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိတယ်ဗျ။ဘာပဲဖြစ်ဖြစ်အလုံဟူသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်အလုံပဲဖြစ်ဖြစ်လုပ်ရတာမကက်ခဲဘူးဆိုပြီးတော့ဒီရရအလုံမရွေးပဲလုပ်ကြတယ်လို့လည်းဆိုပါရတယ်။တကယ်တော့အိမ်မက်တွေအကောင့်ထဲပေါ်ခွင့်ရနေတာဟုတ်ဗျ။
ဟုတ်ပါတယ်အမေရိကန်မှာလူမျိုးပေါင်းစုံလာရောက်အခြေချနေထိုင်ကြတာမှာတော့ဒီနိုင်ငံကိုစပြောင်းလာပြီးနေကြတဲ့ပထမမျိုးဆက်ကတော့အခက်ခဲတွေကြားကပဲဒီလိုပဲအဆင်ပြေအောင်စူးစမ်းရုန်းကန်ချရတာပဲကိုအောင်ရဲ့နောက်မျိုးဆက်တွေကိုမြေတောင်မြောက်ပေးဖို့ပထမမျိုးဆက်ကမိပါတွေကအလုပ်တွေကိုပို့လုပ်ပြီးတော့သားသမီးတွေကိုအမြင့်ရောက်အောင်တွန်းတင်ပေးကြရတယ်ရှင်ဒါအပြင်လူငယ်တွေရဲ့ပညာရေးလမ်းကြောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့လေမိဘတွေကသားသမီးတွေကိုသူတို့ဖြစ်စေခြင်းတဲ့ဟာကိုအတင်းအကျပ်လှုပ်ခိုင်းတာမျိုးမဟုတ်ဘဲနဲ့ကလေးတွေရဲ့စိတ်ကြိုက်သူတို့ဘာစိတ်ဝင်စားတယ်လဲဆိုတာကိုမြေတောင်မြောက်ပေးဖို့ကလည်းအဓိကလိုအပ်တယ်လို့ဒီကိုရောက်နေကြတဲ့သူတွေကပြောကြပါတယ်ရှင
်ကဲဒါကတော့ American ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်လူတွေအတွက် DV ကန်ဆန်းမဲ့ရှောက်လာတဲ့အကြောင်းကိုတင်ပြခဲ့တာပါဗျာအခုကျွန်တော်တို့ဒီအစီအစဉ်လေးအဆုံးမသတ်ခင်မှာတချိန်ကနာမည်ကျော် pop ဂီတအဆိုတော်ဖြစ်ခဲ့တဲ့ Janis Joplin ရဲ့တချိန်ကိုတင်ဆက်ပေးပါရစေခင်ဗျာ Busted flat in Baton Rouge waiting for a train when I was feeling near as faded as my jeans Bobby thumbed a diesel down just before it rained They rode us all the way into New Orleans. I pulled my harpoon out of my dirty red bandana. I was playing soft while Bobby sang the blues. 1990ခုနှစ်အောက်တိုဘာလ4ရက်နေ့မှာ Janis ဟာမူရစေးအလွန်ကျွံသုံးပြီးတော့ကွယ်လွန်ခဲ့တာပါ Texas ပြည်နယ်မှာငယ်ရစဉ်ဘဝကိုအထူးကြံဆန်းဆန်းဖျက်သိမ်းခဲ့တဲ့ Janis ဟာ1960ခုနှစ်တွေစီအရောက်မှာထင်ပေါ်ကျော်ကြားတဲ့ pop ဂီတအမှုပညာရှင်တူဖြစ်လာတာပါခင်ဗျာ
ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆွန်လင်းအမေရိကန်တခွင်ကိုအင်္ဂါနေ့မနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးထားပါလိမ့်ရှင်
ငါကြိုပေါ်မှာတက်ရှိတွေရှင်သန်ရက်တည်ဖို့အတွက်အရေးပါတယ်ရေတကယ်ရှိနေတယ်ဆိုတော့ NASA ကအောက်တိုဘာလဆန်းမှာထပ်ပြီးအတည်ပြုခဲ့ပါတယ်ဒီနောက်ဆုံးတွေ့ရှိချက်တွေကို NASA ကသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးပါမယ
်လွန်ခဲ့တဲ့2နှစ်3နှစ်လောက်ကလွတ်ထားတဲ့အင်္ဂါဂျိုပတ်တဲ့ Mars Reconnaissance Orbiter ဂျိုဒူးကဓာတ်ပုံကြည့်လိုက်တဲ့အခါကျတော့အင်္ဂါဂျိုရဲ့ယာတိလူပြောင်းတဲ့အချိန်မှာဒီဓာတ်ပုံတွေကနေရေစီးကြောင်းတွေပေါ်လာတဲ့အတွက်ဒီအင်္ဂါဂျိုပေါ်မှာအခုအေးစီးနေတဲ့ဟာတကယ်ကိုတက်တည်ပြနိုင်တယ်တကယ်တမ်းကျတော့
တကယ်ရေတန်းတာပေါ့နော် H2O water စီးနေတာမဟုတ်ပါဘူးသူကပါလဲဆိုလို့ရှိရင်စားရေတမျိုးပေါ့နော်အင်္ဂလိပ်လိုတော့ brine လို့ခေါ်ပါတယ် perchlorate လို့လည်းခေါ်ပါတယ် chlorine ပမာဏအများများတဲ့စားရေတမျိုးပေါ့နော်သူကပါလဲဆိုရေကိုအများကြီးထိမ့်ပေးနိုင်တဲ့စားတက်တမျိုးပေါ့နော်အင်္ဂါကျွေးရာသီဥတုနွေးလာတဲ့အချိန်မှာသူကစီးတယ်ပြန်အေးကျသွားတဲ့ဆောင်းတွင်းအချိန်ကြာလို့ချင်းသူကခဲသွားတယ်အဲ့တော့ပြန်ရာသီဥတုပူလာတဲ့ရေစီလန်းချောင်းကြီးတွေပေါ်လာတယ်ပေါ့နော်အဲ့ဒါကိုကြည့်ချင်းအားဖြင့်အင်္ဂါကြိုမှာရေရှိကိုရှိတယ်ရေစီချောင်းတွေရှိတယ်ဆိုပြီးတော့ပြောတာဖြစ်ပါတယ
်အင်္ဂါကြိုပေါ်မှာအခုလက်ရှိမှာရေရှိနဲ့အနေထားမှာတွေ့ရလား
အင်္ဂါကြိုပေါ်မှာရေရှိသလားဆိုရှိတယ်အင်္ဂါကြိုရဲ့မျက်နှာပြင်ပေါ်မှာရေရှိလားဆိုရင်တော့မရှိဘူးအင်္ဂါကြိုပေါ်မှာဘာဖြစ်လို့ရေမရှိရလဲဆိုလို့ရှိရင်ရေမရှိရခြင်းအကြောင်းရင်းကအင်္ဂါကြိုကကဘာတဲ့တဝက်လောက်ပဲရှိတယ်နော်သူ့ရဲ့အချင်းကသူ့ဆွဲအားကလည်းကဘာဆွဲအားရဲ့တဝက်ပဲရှိတယ်သူ့ရဲ့အလေးချိန်ကကဘာအလေးချိန်နဲ့ဆယ်ပုံတစ်ပုံပဲရှိတယ်အဲ့တော့လုံခဲ့တဲ့အနှစ်တန်းပေါင်း 4,000 လောက်ခရေကကဘာကိုအင်္ဂါကြိုရောအဲ့ဂျိုကြီးတွေဖြစ်ပေါ်လာတဲ့အချိန်မှာတော့ဒီအင်္ဂါကြိုကတေးတဲ့အတွက်သူကစပေါ်တော့ကတော့အင်္ဂါကြိုရဲ့အလဲကောင်မှာအရေးပျော်နေတဲ့တန်အရေးပျော်ကြီးရှိတယ်ပေါ့နော်အဲ့ဒါကြောင့်သူကပါလဲဆိုလျှက်စစ်ဆက်ကွင်းဖြစ်တယ်ကဘာပေါ်မှာလဲလျှက်စစ်ဆက်ကွင်းကြီးရှိတယ်အခုဒီအင်္ဂါကြိုပေါ်မှာမရှိတော့ဘူးမရှိတော့အတွက်နေရလာတဲ့တန်လိုက်မုန်တိုင်းတွေကအင်္ဂါကြိုပေါ်မှာရှိတဲ့အမုန်တွေကိုအကုန်လုံးအာကာသတဲ့ရအောင်လှုပ်ထုတ်ပလိုက်တယ်နော်ဒီ solar wind ဆိုတဲ့ဟာကြောင့်အဲ့တော့အင်္ဂါကြိုရဲ့လေတုကအရန်ကိုပါသွားတယ်ပါသွားတဲ့အတွက်အင်္ဂါကြိုပေါ်မှာဟိုးလွန်ခဲ့တဲ့အနှစ်တန်းပေါင်း 3,000 လောက်ကရှိတဲ့ရေဟာအင်္ဂါကြိုရဲ့မျက်နှာပြင်ပေါ်မှာမရှိတော့ပါဘူးကဘာပေါ်မှာရှိတယ်။ဘာကြောင့်လဲ။ကဘာပေါ်မှာကဘာဆွဲအားတန်လိုက်ဝင်ရိုးစွန်းကြီးလည်းရှိနေတယ်။ကဘာရာသီဥတုကအမြဲတမ်းရေကိုးရင်ကိုယ်ကိုထိမ့်ပေးထားနိုင်တယ်။အဲ့ဒီဟာလုံးဝမရှိတော့တဲ့အတွက်အင်္ဂါကြိုမျက်နှာပြင်ပေါ်မှာရေမရှိပါဘူး။ရေမရှိတော့ညာလဲအင်္ဂါကြိုရဲ့ရာသီဥတုကဒီဖြန်းမြအပူချိန်ကအနှုတ်60ဒီဂရီစင်တီဂရိတ်လောက်မှာရှိတဲ့အတွက်သူကရေခဲရှိတယ်။အင်္ဂါကြိုရဲ့မြေမျက်နှာပြင်အောက်10ဘီ15ဘီလောက်မှာရှိနေတယ်ဆိုတဲ့ဟာကိုအင်္ဂါကြိုပေါ်ကိုရောက်ခဲ့တဲ့ပြီးခဲ့တဲ့5နှစ်လောက်ကလွတ်လိုက်တဲ့မောင်ဆတ်စုလိုဆက်ရုပ်ကလေးတွေနောက်သူ့မတိုင်ခင်ကလွတ်ခဲ့တဲ့ Odyssey တို့ပါတို့ဆိုတဲ့ဆက်ရုပ်ကလေးတွေကနေပြီးတော့သူတိုင်းလိုက်တဲ့အခါကျတော့အောက်မှာ Radio Isotope ကြွနေတဲ့ဟာနေဂါမာရောင်ကြီးတွေထွက်နေတဲ့ဟာမှာ Hydrogen content အများများတယ်ဆိုတာတွေ့ရတယ် Hydrogen ဆိုတာသူ့ကြီးပဲနေလို့မရဘူးသူကရေနဲ့တွဲပြီးတော့မှနေရတယ် Oxygen နဲ့တွဲပြီးနေရတဲ့အတွက်အင်္ဂါကြိုရဲ့မျက်နှာပြင်အောက်မှာရေအများကြီးကိုရှိတယ်ဆိုတဲ့ဟာကိုသူတို့သိရပါတယ
်။အင်္ဂါကြိုဘောကဒီကြောက်လွှာတွေပေါ့နော်။သူ့အနေထားရောပြန်နည်းနည်းပြောပြပေးပါဦ
း။အင်္ဂါကြိုရဲ့ကြောက်လွှာအနေထားတွေကများသောအားဖြင့်ကတော့အနေကြကြောက်လွှာမျိုးအလွှာကြီးတွေပေါ့နော်။အများကြီးရှိပါတယ
်။ Curiosity ကိုဒီ NASA ကနေလွှတ်တင်တဲ့ဇီဆက်ရုပ်ကိုဒီ Mars ရဲ့ဘူမိပေရဟိုအခြေအနေတွေကောင်းကောင်းတိုင်းတာနိုင်တဲ့နေရာလွှတ်တယ်လို့ပြောပါတယ်။ဒီ Gales creator လို့ခေါ်တဲ့ဂျိုင်ဟွမ်းကြီးပေါ့နော်အဲ့ဂျိုင်ဟွမ်းကိုလွတ်တယ်လို့ပြောပါတယ်ဒီဂျိုင်ဟွမ်းကိုဘာဖြစ်လို့ရည်ရွယ်ပြီးလွတ်တာလဲရည်ရွယ်ချက်လေးနည်းနည်းသိပါရစေ
အဲ့ဂျိုင်ဟွမ်းကြီးကရှေးတုန်းကပောက်ခဲ့တဲ့မီးတောင်အဟောင်းကြီးလို့ယူဆခဲ့တဲ့နေရာဖြစ်နိုင်တယ်အဲ့တော့အဲ့ဂျိုင်ဟွမ်းကြီးကနေပြီးတော့အောက်ကိုဆင်းသွားတဲ့အခါကျတော့အဲ့နေရာမှာရေတွေရှိနိုင်တယ်လို့အင်္ဂါကြိုပတ်နေတဲ့ဂျိုတူကနေဓာတ်ပုံရိုက်လိုက်တယ်။ရိုက်ပြီးတဲ့အခါကျတော့လေဒီဆက်ရုပ်ကလေးအဲ့နေရာကိုလွှတ်လိုက်တယ်။ရွေးချယ်ရခြင်းကတခြားကြောင့်မဟုတ်ပါဘူး။ဂျိုင်ဝမ်းကြီးကမီးတောင်လိုဂျိုင်ဝမ်းကြီးဖြစ်နေတဲ့အတွက်သူ့ကိုနေထိုးတဲ့အချိန်နည်းတယ်။အကဲနေအောင်ထိုးတာများလို့ရှိရင်ရေကအငွေ့ပြန်တယ်လေ။အဲ့တော့ရေအငွေ့ပြန်တာနည်းဖို့ဖြစ်နိုင်တဲ့အခြေအနေကပါလဲဆိုလို့ရှိရင်နေကွယ်နေတဲ့ဂျိုင်ဝမ်းကြီးထဲမှာရေအများဆုံးရှိနိုင်တယ်ဟုတ်လဲဟုတ်ပါတယ်အဲ့တော့ရေခဲဒါမဟုတ်လို့စားရေအနေကြအရေတွေအများဆုံးရှိနိုင်တဲ့နေရာဒီဂျိုင်ဝမ်းကြီးမို့လို့အဲ့ဒီနေရာကို curiosity ဆက်ရုပ်ကလေးကိုလွှတ်လိုက်တာပါ
အခုနောက်ဆုံးရတဲ့ဒီ NASA ထုတ်ပြန်လိုက်တဲ့ဓာတ်ပုံတွေအရေစီးချောင်းတွေကိုတွေ့ရတယ်လို့ဘယ်လိုလို့အဓိပ္ပာယ်ဖော်တာပါလဲ NASA ကသိပ္ပံပညာရှင်တွေက
အိုအင်္ဂါကြိုပေါ်ကိုလွန်ခဲ့တဲ့5နှစ်လောက်ကပြစ်တင်လိုက်တဲ့အင်္ဂါကြိုပတ်ဂျိုဒူမှာပါပါလဲဆိုတဲ့ CRISM ဆိုတဲ့ Compact Reconnaissance Imaging Spectrometer ကျင်ရောင်စင်တန်ကရိယာသူကမြင်ရတဲ့ရောင်စင်ရဲ့မမြင်ရတဲ့အနီအောက်ရောင်စင်ရဲ့အဲ့ဒီရောင်စင်ကြည့်ကရိယာနှစ်ခုပါပါအဲ့ဒီရောင်စင်ကြည့်ကရိယာရောင်စင်ဓာတ်ပုံတွေရိုက်လိုက်တယ် 3D form လို့ဟာမျိုးနဲ့အရောင်တွေတန့်ပြီးရိုက်ထားတဲ့ဓာတ်ပုံတွေကြည့်လိုက်တဲ့အခါတဘောကຫນွေတုံးကရိုက်တဲ့ဓာတ်ပုံမှာရှိတဲ့အစင်းချောင်းအနဲ့ရောင်ကြီးတွေဟာစာ ရည်တွေကအရေးပျော်ပြီးတော့စီးဆင်းတယ်ပေါ့။နောက်၄-၅လလောက်နေတစ်ခါထက်ရိုက်တဲ့အခါကြောင်းသွားတယ်။ဒီအစင်းကြီးတွေကရွေ့သွားတယ်ဆိုတဲ့အခါကျတော့နည်းနည်းရာသီဥပူလာတဲ့အင်ကာကျွေးရဲ့နှွေးဆိုလို့ရှိရင်မြစ်တွေချောင်းနေလို့ဒီရည်တွေကစီးနေတယ်ရည်တော့မဟုတ်ပေါ့နော်စားရည်ကြီးတွေကစီးနေတယ်နောက်အေးသွားတဲ့အခါကျတော့ဒီပုံစံကပြန်ခဲသွားပြီးတဲ့အခါကျတော့ဖွေးသွားတယ်ပေါ့နော်အင်ကာကျူပေါ်မှာဒီစားရည်ကြီးတွေပျော်ပြီးစီးနေတယ်ဆိုတဲ့ဟာကိုစပြီးတော့မျက်ဝါးထင်တယ်မြင်ရတဲ့ဓာတ်ပုံတွေပါအ
င်ကာကျူရဲ့တွင်ပိုင်းထဲမှာရည်ဓုလိုကြကြပြန့်ပြန့်အလွှာမျိုးရှိနိုင်တယ်ရှိနိုင်တဲ့အတွက်ကြောင့်အဆူဆန်းမှုတွေလည်းထက်လုံမယ်ဆိုတော့ထက်လွတ်တဲ့အခါမှာဘာတွေလုပ်ဖို့အစီအစဉ်တွေချတာပါလဲ
တက်ကရီ2020ဒါမှမဟုတ်လို့ရှိရင်2018နှစ်လောက်ပေါ့နော်အစောဆုံးလောက်မှာဒီတဲ့ပို့ပြီးကောင်းတဲ့ဆက်ရုပ်ကလေးကိုလွှတ်ပါမယ်ဒီတစ်ခေါက်ပို့ပြီးထူကြတာအရင်ဆက်ရုပ်လိုတဘာဝဓာတ်တွေဓာတ်တထုတွေပါဝင်ပေါင်းဆက်တဲ့ဓာတုဗေဒအချိုးတွေဘလောက်ရှိတာလဲဆိုတဲ့ဟာကိုတိတိကျကျတိုင်းနိုင်တဲ့ဆက်တွေပါမယ်အပြင်ကာဗွန်ဒိုင်အောက်ဆိုက်ကနေလူတွေအသက်ရှူလို့ရတဲ့အောက်ဆီဂျင်ဓာတ်ငွေဖြစ်သွားအောင်ပြောင်းနေဆက်ကလေးပါပါသွားပါမယ်။ပါဆိုတဲ့အခါကျအင်ကာဂျူပေါ်မှာကာဗွန်ဒိုင်အောက်ဆိုက်က95%လောက်ရှိပါတယ်။အောက်ဆီဂျင်က0.13%လောက်ပဲရှိပါတယ်။အဲ့တော့အောက်ဆီဂျင်ကိုတတ်နေဆက်ကိုလှုပ်လို့ရမယ်ဆိုလို့ရှိရင်လူတွေအခြေချနေလို့ပြေးပါမယ်
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။တခင်မြတ်သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညနဲ့စနေမနက်ပိုင်းတွင်မှပုံမှန်ထုတ်လွှင့်ပေးနေပါရရှင်။VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်ဆိုင်ကဏ္ဍတွေကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာအသံနဲ့တကွနားဆင်နိုင်ကြပါတယ်။မနက်ဖြန်စနေနေ့မနက်ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ကြရတဲ့အမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုပြန်ပြီးတော့နားဆင်နိုင်ကြပါတယ်။လိုင်းဒိုမီတာ32 40 49နဲ့50တို့ကနေဖမ်းယူနားဆင်နိုင်ပါရှင်။ခုတောက်ကြနေညပိုင်းအစီအစဉ်တွေအဆုံးမသတ်ခင်မှာတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါအောင်မယ်ရှင်
။စီးရီးယားနိုင်ငံနဲ့နယ်ဆန်နီတူရကီလေကြောင်းပိုင်နဲ့အတွင်းကျူးကျော်ဝင်ရောက်လာတဲ့ဘယ်နိုင်ငံကမှမသိတဲ့လေယာဉ်စင်းကိုပစ်ချလိုက်ကြောင်းတူရကီနိုင်ငံကပြောပါရတယ်။ဒီကနေ့မှာပဲတူရကီတိုက်လေယာဉ်ကပစ်ချလိုက်တဲ့လေယာဉ်ဟာ၃ချိန်တန်းတန်းသတိပေးခဲ့ပေမဲ့တုံ့ပြန်မှုမရှိခဲ့ဘူးလို့လည်းတူရကီနိုင်ငံကကြေညာချက်ထုတ်ပြန်ခဲ့တာပါ။တူရကီသံလွှင့်ဌာန NTV ကတော့အဝေးထိန်ဒရုန်းလေယာဉ်တစ်စင်းဖြစ်ပြီးစီးရီးယားနယ်စပ်အနီးတူရကီလေပိုင်နဲ့အတွင်း3ကီလိုမီတာလောက်မှာပစ်ချခံခဲ့ရတယ်လို့ပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကနေတပ်တွေကိုဖြည်းဖြည်းချင်းပြန်လည်ရုပ်သိမ်းမှုအမေရိကန်ကဆုံးဖြတ်လိုက်တာဟာအစဉ်ချင်းမဲ့တဲ့လုပ်ရည်အဖြစ်တာလီဘန်တွေကဝေဖန်လိုက်ပြီးအမေရိကန်ပြစ်မှတ်တွေကိုတွန်းမြင်တက်ခိုက်သွားမယ်လို့လည်းပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကသူ့တာဝန်ကိုဆုံးမဲ့2019ခုနှစ်ဇန်နဝါရီလမတိုင်ခင်တန်ရာ9500ဒီမျိုးရှော့ချမီ2016တနှစ်လုံးနီးပါးကိုလက်ရှိတပ်ဖွဲ့ဝင်အရေးအတွက်9800အတိုင်းဆက်ထားသွားဖို့ကြေညာခဲ့တဲ့ပေါ့အစ္စတန်စစ်သွေးကြွတွေကဒီကနေ့ပဲတုံ့ပြန်ပြောဆိုခဲ့တာပါအမေရိကန်ဆွေရကတော့အစိုးရမှကပူးမျိုးကအမေရိကန်တန်ရုံကိုကာဝယ်ဖို့အဓိကအယုံစိုက်ပြီး2016ခုနှစ်အလွန်ကာလမှာတပ်ဖွဲ့ဝင်1000လောက်ပဲဆက်ထားဖို့စီစဉ်ထားတာဖြစ်ပါတယ်နိုင်ဂျီးရီးယားနိုင်ငံမိုက်ဒူဂူရီမြို့စုမှာအ ਨੇ စုံအမျိုးသမီး3ဦးကအသေးခံဘုံခွဲတက်ခတ်ခဲ့တာကြောင့်လူ3ဦးထပ်မံသေဆုံးသွားပါတယ်နိုင်ငံရှိမြောက်ဘက်ကဘုံနိုပြည်နယ်မြို့တော်မတူကူရီကဗလီချောင်းတို့ကလူ30ထက်မနည်းသေဆုံးခဲ့တဲ့အသေးခံဘုံခွဲတက်ခတ်မှုနှစ်ခုဖြစ်ပွားပြီးနိုင်ပိုင်းကြာဒီကနေ့အယုံတက်ချိန်မှာပဲနောက်ထပ်တက်ခတ်မှုတွေဖြစ်ပွားခဲ့တာပါနောက်ဖက်ကန်ချီဒေသကကာယတ်အာဘာအခြေချနေထိုင်ရာနေရာရဲ့ပြင်ပမှာဒင်းတော့အယောင်ဆောင်ပြီးအစ်စွေးစစ်သားတယောက်ကိုဒဏ်ရာရတဲ့အထိဓာတ်နဲ့ထိုးတက်ခတ်ခဲ့တဲ့ပါလက်စတိုင်းသား2ကိုပစ်တက်ခဲ့တဲ့အကြောင်းအစ်စွေးစစ်တပ်ကပြောပါတယ်ဆန္ဒပြသူတွေကအစ်စွေးစစ်သားတွေကိုခင်းနဲ့ပစ်ပေါက်နေတဲ့အချိန်မှာပဲဓာတ်နဲ့ထိုးတက်ခတ်ခဲ့တာပါဒီမတိုင်ခင်တုန်းကနောက်ဖက်ကမ်းခြေဒေသမှာပဲဂျူးလူမျိုးတွေရဲ့ဘာသာရေးထုတ်မြတ်ထားတဲ့နေရာတစ်ခုကိုလည်းပါလက်စတိုင်းသားတွေကနှိရှုဖျက်ဆီးခဲ့တဲ့အကြောင်းအစ်စရေးတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်
တောက်ကြနေညပိုင်းရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညပေးသွားခဲ့တာပါဒီညပိုင်းအစီအစဉ်ထုတ်လုပ်ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဇူဘီယာအယ်တီယာဖြစ်ပါတယ်VOA America တန်ရက်စနေနေ့မနက်ဖြန်စီစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.